Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ18ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီညဘက်သတင်းတွေကိုကိုရင်နိုင်တဲ့အတူကြီးညာပေးသွားမှာပါ။ဒီပါပူဝါနယူဂီနီမှာကျင်းပတဲ့အာရှနဲ့ပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့ညီလာခံမှာတက်ရောက်နေတဲ့ American ဒုသမရနဲ့တရုတ်သမရတို့ဟာဒီ American နဲ့တရုတ်တို့ရဲ့စီးပွားရေးရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာဇလန်လာကနှင်းမြုပ်ခဲ့တဲ့ဒီရေရင်တစင်းကိုပြန်လည်ပြီးတော့ဆယ်ယူခဲ့ပါတယ်ဒီလိုထိတဲ့အသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့ဒီကနေ့ထိုင်းနိုင်ငံမှာတွေ့ဆုံခဲ့ကြတဲ့မြန်မာညီညာရေးကော်မရှင်နဲ့ KNU ကရင်မျိုးသားစည်းရုံးတို့ရဲ့အလွတ်သဘောကနေတရားဝင်ဆွေးနွေးပွဲတွေစီကိုပြန်သွားနိုင်မှုသဘောတူလိုက်ကြပါတယ်
နှစ်ဖက်လုံးကဒီကျွန်တော်တို့အခုသွားနေတဲ့ NC လမ်းကြောင်းပေါ့နော် NC လမ်းကြောင်းကနေမတွေ့ဖက်ဘူးဆိုတော့နှစ်ဖက်လုံးသဘောထားဆန္ဒခိုင်ခိုင်မာမာရှိတယ်အဲ့တော့ဒီလမ်းကြောင်းကနေတော့တွေ့ဖက်မတော့
အစိုးရပြောခွင့်ရဦးစောထေပါရှင်ဒီသတင်းနဲ့အတူငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းကိုတုံ့သက်ထားတဲ့သတင်းနောက်မှဆူအစီအစဉ်အတန်ချဲ့ဆက်တွေအကြောင်းကိုတင်ပြထားတဲ့မြန်မာတခွေအပတ်စဉ်ကဏ္ဍနဲ့ဒုတိယပိုင်းညာရီဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ပပူဝါနယူဂီနီမှာကျင်းပတဲ့အာရှနဲ့ပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ညီလာခံတက်ရောက်နေတဲ့ American ဒုသမရ Mike Pence နဲ့တရုတ်သမရရှီကျင်းပင်တို့ဟာညီလာခံမိန့်ခွန်းပြောကြားစဉ်အတွင်း American နဲ့တရုတ်တို့ရဲ့စီးပွားရေးရည်ရည်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ပြောကြားခဲ့ပါတယ်။ Pence ကဒီ APEC အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြန်ပေးဆက်နိုင်ဖို့မတိကျတဲ့ချင်းငွေတွေလက်ခံဖို့တတိပေးခဲ့တယ်လို့အကြွေးတင်ပြီးတဲ့နောက်မှာကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနိုင်တဲ့အခြေအနေကိုထောက်ပြပြီးတော့ဒီနိုင်ငံတွေကိုယ်စီရဲ့အကျိုးစီးပွားကိုကာကွယ်ပြီးတော့လွတ်လပ်ရေးကိုထင်းထင်းကာကွယ်ဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုလိုပဲကိုယ်နိုင်ငံအရေးရှည်တန်းတင်မာလို့လည်းဆိုပါတယ်။အင်ဒိုပစိဖိတ်ဒေသအတွက်အမေရိကန်အနေနဲ့အခိုင်အမာယက်တည်သွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။တရုတ်သမ္မတရှီဂျင်းပင်ကတော့ပင်လယ်သမုဒ္ဒရာနဲ့ကမ္ဘာတက်ကြီးတွေကိုဖြတ်ပြီးတော့ဖောက်လို့မဲ့ကမ္ဘာရဝန်စီမံကိန်းအကြောင်းပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှဘဟုအာရှအရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကတို့ကိုဆက်သွယ်ဖောက်လုပ်မဲ့စီမံကိန်းရဲ့နောက်ွယ်မှာဘလို့ပထဝီနိုင်ငံရင်းအကြောင်းရင်းခံတွေမှရှိမနေဘူးလို့လည်းရှိကပြောပါရယ်ဒီစီမံကိန်းမှာဘသူကမှခြံလက်မထားသလိုအဖွဲ့ဝင်တွေအတက်တာဆိုတာမျိုးလည်းမဟုတ်ပဲတချို့တွေတစိကက်ပြောဆိုဆွဆွဲသလိုထောင်ချောက်မဟုတ်ဘူးလို့လည်းဆိုပါရယ်ဖန်ဆာဩစတြေးလျဝန်ကြီးချုပ် Scott Morrison နဲ့လည်းတွေ့ဆုံပြီးပပူဝါနယူဂီနီကျွန်းနိုင်ငံပေါ်အကူအညီပေးမယ့်ကြေညာချက်အတွက်ကြိုဆိုခဲ့တယ်လို့နှစ်နိုင်ငံရည်ရွယ်အခြေစိုက်ကံပပူဝါနယူဂီနီမှာဆောက်လုပ်မယ့်ကိစ္စကိုလည်းကြေညာခဲ့ပါတယ်။ဒီကနေ့မှာပဲအမေရိကန်၊ဩစတြေးလျနဲ့ဂျပန်တို့ဟာအင်ဒိုပစိဖိတ်ဒေသတွင်အခြေခံဆောက်အုံတည်ဆောက်ရေးပူးရဲဆောင်ရွက်မယ့်အစီအစဉ်တွေကိုလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အားလုံးပါဝင်တဲ့ငြိမ်းချမ်းသာယာဝါပြောတဲ့ဒေသဖြစ်ဖို့လည်းဆောင်ရွက်သွားမယ်လို့သူတို့ကပြောပါတယ်ခင်ဗျာ။
ဆော်ရီအင်ရှင်မင်းသားကတရင်တော့ဂျမောကာရှိုဂီကိုတပ်ဖို့အမိန့်ပေးခဲ့တယ်လို့အမေရိကန်ဘဟုထောက်လိုင်းအေဂျင်စီ CIA ကကောက်ချက်ချခဲ့တာနဲ့ဖတ်သက်ပြီးသူ့ကိုအစင်ခံထားတာမရှိသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းဒီနေ့နောက်ပိုင်းမှာတော့သူ့အနေနဲ့သိရမှာဖြစ်ကြောင်းပြောပါတယ်။ကယ်လီဖိုးနီးယားကိုသွားဖို့အမေရိကန်ကနေမထွက်ခွာခင်သူ့လေမော်ရောက်တဲ့ခါမှာ CIA ရာရှိတွေနဲ့ဒီကိစ္စပြောမှာဖြစ်ကြောင်းတရင်တော့တွေကိုပြောကြားခဲ့ပါတယ်။နိုင်ငံသားဝန်ကြီးမိုက်ကွန်ဘီယိုနဲ့လည်းပြောဆိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်။တောက်ကြနေတုန်းကဝါရှင်တန်ပို့သတင်းစာကပထမဆုံးထုတ်ဝေတဲ့ CIA ရဲ့အကဲဖြတ်ချက်ဟာဆော်ဒီအာရေဗျနိုင်ငံဘက်ကပြောရတဲ့တော့ဆန့်ကျင်ခွဲလွက်နေပါတယ်။ဆော်ဒီအစိုးရရှင်တွေကဒီမှုမှာဆော်ဒီအိမ်ရှင်မင်းသားဘလို့မှပတ်သက်ခြင်းမရှိဘူးလို့ကြားသတင်းတွေကပြောကြားခဲ့တာပါ။ဆော်ဒီထောက်လိုင်းရေးတွေဟာဆော်ဒီအစိုးရပိုင်လေနဲ့အစ္စတန်ဘုလ်မြို့ကိုတွားရောက်ခဲ့ပြီးတော့ခရှိုဂျီကိုဆော်ဒီကောင်စစ်ဝင်ရုံးတက်မှာလောက်ကြံတပ်ဖြတ်ခဲ့တာဖြစ်တယ်လို့ CIA ကကောက်ချက်ချခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဝါရှင်တန်ပို့သတင်းတော့ခရှိုဂျီဟာဆော်ဒီအရှေ့မင်းသားကိုဝေဖန်သူဖြစ်ပြီးတော့သူဟာတူရကီမျိုးသမီးကိုလက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းကိုယူဖို့ကြိုးစားစဉ်အစ္စတန်ဘုလ်မြို့ကဆော်ဒီကောင်စစ်ဝင်ရုံးမှာတက်ခံခဲ့ရတာပါ။ CIA ကဆော်ဒီအရှေ့မင်းသားနဲ့ညီကိုတော်ဆက်သူအမေရိကန်နိုင်ငံဆိုင်ရာဆော်ဒီတန်မတ်ခါလစ်ဘင်ဆာမန်နဲ့ခရှိုဂျီတို့ဖုန်းပြောတာပါဝင်သူတို့ထောက်လိုက်သူရဲ့ရင်းမြစ်တွေကိုအခြေခံပြီးတော့ကောက်ချက်ချခဲ့တာဖြစ်တယ်လို့ Washington Post ကဆိုပါတယ်။သူတို့နှစ်ယောက်ဖုန်းပြောကြစဉ်မှာခလစ်ကခရှိုဂျီကိုလိုရတဲ့စာရွက်စာတမ်းတွေကိုအစ္စတန်ဘုလ်ကဆော်ဒီကောင်စစ်ဝင်ရုံးမှာတွားယူတာကဘေးကင်းလုံခြုံမှုရှိတယ်လို့ပြောခဲ့ကြောင်းဒါပေမဲ့ခရှိုဂျီအသက်ခံမယ်ဆိုတာကိုခလစ်သိမသိဆိုတာကိုတော့မသိဘူးလို့ Washington Post ကဆိုပါတယ်။ခလစ်ကတော့သူ့အနေနဲ့ခရှိုဂျီနဲ့စကားမပြောခဲ့ဘူးလို့ Twitter ကနေတောက်ကြနေကညင်းဆိုပါတယ်။ ။ဆော်ဒီဘက်ကတော့ခရုံကြီးသေးဆုံးမှုဟာမတော်စဖြစ်တယ်လို့ပြောကြလိုက်ပြီးတော့တူရကီဘက်ကတော့ဒါဟာရွေချက်ရှိရှိတတ်တာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
။ CNN သတင်းဌာနရဲ့အကြီးတန်းသတင်းတော်ဂျင်မကော့စတာရဲ့ American သမ္မတအင်ဗီရိုမှာသတင်းယူခွင့်ရုပ်သိမ်းခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းယူပိုင်ခွင့်ကိုပြန်ပေးရဖို့ဝါရှင်တန် DC မြို့ရဲ့တရားသူကြီးတင်မိုသီ ဂယ်လီကသမ္မတဒေါ်နယ်ထရမ့်အစိုးရကိုမနေ့ကပဲအမိန့်ချမှတ်ခဲ့ပါရယ်။အခုလိုအမိန့်ချမှတ်ရတာကတရားဥပဒေအရအေးမြူမီအပြည့်ရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတဲ့ American ပြည်ထောင်စုရဲ့ပြင်ဆင်မှမြောက်အခြေခံဥပဒေပြင်ဆင်ချက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ခဲ့တာပါ။ပထမမြောက်ပြင်ဆင်ချက်ဖြစ်တဲ့သတင်းလွတ်လပ်ခွင့်နဲ့မဆိုင်ဘူးလို့တရားသူကြီးကပြောပါရယ်။မကြသေးခင်ကအင်ဗီရိုမှာကျင်းပခဲ့တဲ့သမ္မတထရမ့်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်း CNN သတင်းတောက်ဂျင်မကော့စတာနဲ့သမ္မတထရမ့်တို့အမေးဖြေလုပ်ရင်းအငင်းပွားသလိုဖြစ်ပွားခဲ့ပြီးဂျင်မကော့စတာရဲ့အင်ဗီရိုမှာသတင်းရယူခွင့်ရုပ်သိမ်းခံခဲ့ရတာပါ။ဒါနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကအစိုးရကိုတရားစွဲဆိုခဲ့ရမှာတရားသူကြီးတင်မိုသီ ကယ်လီကဒါသူ့ရဲ့ဆုံးဖြတ်ချက်ဟာသတင်းလွတ်လပ်ခွင့်နဲ့သတင်းလုပ်ငန်းအတွက်ကြီးမားတဲ့နေ့တနေ့ဖြစ်စေခဲ့တယ်လို့ CNN သတင်းဌာနကပြောပါရယ်။သတင်းတော့ဂျင်မကော့စတာကလည်းတရားသူကြီးရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်ကြောင်းနဲ့အလုပ်ပြန်ဆဖို့အစဉ်သင်မယ်လို့ပြောပါရယ်။သမ္မတထရမ့်ကတော့လုံးဝလွတ်လပ်တဲ့သတင်းလုပ်ငန်းမျိုးကိုလိုလားပြီးတော့အင်ဗီရိုမှာသတင်းယူရဲဆိုရင်တလေးတဆဆက်ဆံမှုတော့ရှိရလိမ့်မယ်လို့ဆိုပါရယ်အခုခါမှာတော့အင်ဗီရိုသတင်းယူမှုနဲ့ပတ်သက်တဲ့စီးပင်းစည်းကမ်းတွေကိုထပ်မံပြီးရေးဆွဲနေပြီးတော့တရားရုံးမှာဒီမှုကိုပြန်ရင်ဆိုင်တဲ့အခါမှာသူတို့ပဲပြန်ပြီးတော့အနိုင်ရမှာပါလို့လည်းထရမ့်ကပြောပါရယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာလူသေဆုံးမှုအများဆုံးဖြစ်တဲ့တော်မီလောင်ကျွမ်းမှုကြောင့်ပျောက်ဆုံးသူအရေအတွက်ဟာတထောင်ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူအရေအတွက်ဟာလည်း50တယောက်ရှိသွားပြီဖြစ်တယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါရယ်ကြသောရင်းနေ့ကထုတ်ပြန်ခဲ့တဲ့ပျောက်ဆုံးနေသူစီးရင်ဟာ631ယောက်ကနေအခုဆိုရင်1011ယောက်အထိတိုးပြီးတော့လာခဲ့တယ်လို့ဘတ်ခရရဲရရှိကိုရီဟွန်ရီကတောက်ချာနေမှာပြောပါတယ်ဒီစီးရင်ထဲမှာမိဘေးကနေထွက်ပြေးကြရင်သူတို့ကိုပျောက်ဆုံးနေတဲ့သူစီးရင်ထဲမှာထည့်ထားတာမသိလို့လည်းဖြစ်နိုင်ကြောင်းလူကြီးအတက်ကြရှိနိုင်တယ်လို့လည်းဒီခရရဲရရှိကပြောပါတယ်ဒါကြောင့်မိဘေးကနေထွက်ပြေးခဲ့ကြတဲ့သူတွေအနေနဲ့အာဏာပိုင်တွေကိုတရင်ဖို့ကြဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်ကမ်ဖာလို့ခေါ်တဲ့ဒီတော်မီတွေကိုမိငိမ့်တနိုင်ဖို့အတွက်မိသက်သမားတွေဟာအပူတွင်ကျိုးပန်းနေကြပြီးတော့တောက်ကြနေကတော့မိကိုငိမ့်တနိုင်ဖို့အတွက်တဖြည်းဖြည်းနဲ့အသာစီးရလာနေတယ်လို့ဆိုပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကယ်လီဖိုးနီးယားပြည်နယ်ကိုဒီကနေ့စနေနေ့မှာသွားရောက်ပြီးမိလောင်သွားတဲ့နေရာကိုကြည့်ရှုပြီးတော့မိဘသင်းပြည်သူတွေနဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်သမ္မတနဲ့အတူကယ်လီဖိုးနီးယားပြည်နယ်ရဲ့ရဲအာဒူကနေအနာရီရောမဲ့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျယ်ရီဘရောင်းနဲ့အစ်စ်ရွေးချယ်တင်မြှောက်လိုက်တဲ့Gavin Newsom တို့လည်းမိဘသင်းတဲ့နေရာတွေကိုသွားရောက်ကြမှာဖြစ်ပါတယ်။ဒီတော်မီတွေလောင်ကျွမ်းမှုနဲ့ပတ်သက်ပြီးတော့ပြည်내တာဝန်ရှိသူတွေကိုသမ္မတ Trump ကအပြစ်တင်ပြောဆိုပြီးပြည်တော်စုအစိုးရရဲ့အကူအညီတွေမပေးဘူးလို့ချင်းချောက်ပြီးတပတ်ကြာမှာအခုလို California ပြည်내ကိုသွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ရှင်ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကနစ်မြုပ်ပြီးတော့တရုတ်ကဘာလက်ခီးသွား48ယောက်တည်ဆုံသွားခဲ့တဲ့တင်မောကိုထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့မှာပြန်လည်ဆယ်ယူခဲ့ပါတယ်။ဒီတင်မောပေါ်ဘာကြောင့်နစ်မြုပ်သွားတယ်ဆိုတာကိုစုံစမ်းစစ်ဆေးတဲ့အစိပ်ပိုင်းတရအနေနဲ့အခုလိုပြန်ဆယ်ခဲ့တာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဘာကြောင့်နစ်မြုပ်ခဲ့တယ်ဆိုတာကိုဆုံးဖြတ်ဖို့အတွက် Phoenix တင်မောကအရေးကြီးတဲ့သက်သေအစိပ်ပိုင်းဖြစ်တယ်လို့ထိုင်းကဘာလက်ခီးသွားရဲတပ်ဖွဲ့ဒုတိယအကြီးအကဲဗိုလ်ချုပ်စူရာချက်ဟပန်ကသတင်းတော်တွေကိုပြောပါရယ်ဒီစုံစမ်းစစ်ဆေးမှုတွေပြီးတဲ့အချိန်မှာတော့တရုတ်ကမ္ဘာလက်ခီးသွားတွေရဲ့ယုံကြည်စိတ်ချမှုကိုပြန်ရလာနိုင်ပါလိမ့်မယ်လို့သူကတီးခြားထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ် Phoenix တက်မော့ဟာပြီးခဲ့တဲ့ဇူလိုင်လကထိုင်းနိုင်ငံအနောက်ဘက်ကန်ယူရန်ဖူကက်ချွန်းနာမှာနှိမ့်မြုပ်သွားခဲ့တာပါတက်မော့ပေါ်မှာကမ္ဘာလက်ခီးသွား89ယောက်နဲ့တက်မော့မူရန်စနစ်အောင်ပါဝင်ပါရယ်ကမ္ဘာလက်ခီးသွား89ယောက်ထဲက2ယောက်ကလွဲပြီးတော့ကျန်တဲ့သူတွေအကုန်လုံးဟာတရုတ်နိုင်ငံကဖြစ်ပါရယ်အစောပိုင်းကတော့ရာသီဥတုအခြေအနေတွေကြောင့်တင်မောကိုဆယ်ဖို့ကိစ္စကိုဆိုင်းငံ့ထားခဲ့တာပါဒီတင်မောနေမြို့မှုဟာထိုင်းနိုင်ငံရဲ့ကမ္ဘာလက်ခီးသွားလုပ်ငန်းသမိုင်းတစ်လျှောက်မှာအဆိုးရွားဆုံးမှတ်တမ်းဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းလတွေအတွင်းမှာထိုင်းနိုင်ငံကိုလာတဲ့တရုတ်ကမ္ဘာလက်ခီးသွားအရေးအတွက်တိတိကျကျစဉ်းကြားခဲ့ပါတယ်ခင်ဗျာ
လွန်ခဲ့တဲ့တစ်နှစ်လောက်ကသင်္ဘောမူရန်44ယောက်ထင်ဆောင်ပြီးပျောက်ဆုံးသွားခဲ့တဲ့ရင်းငုတ်သင်္ဘောကိုရှားဖွေတွေ့ရှိသူတွေကပြန်တွေ့ပြီဖြစ်တယ်လို့အာဂျင်တီးနားရေတပ်ကဒီကနေ့စောပိုင်းမှာပြောကြားလိုက်ပါတယ်။အာဂျင်တီးနားရေတပ်ရဲ့ချင်းညာချက်အရတော့ဒီရင်းငုတ်သင်္ဘောကိုအာဂျင်တီးနားနိုင်ငံပန်နဂိုနီယာဒေသကဗောက်ဒက်စ်ဂျွန်းဆွေကန်နော်ရောင်မီတာ800လောက်မှာထောက်လန်းတွေ့ရှိတာဖြစ်တယ်လို့ပြောပါတယ်။ American သင်္ဘော Ocean Infinity ကနေဝေဒင်းခလုတ်နဲ့ထိန်းချုပ်နိုင်တဲ့ရင်းငုတ်သင်္ဘောကနေဒီတွေ့ရှိခဲ့တဲ့အရာဟာသူတို့ရှာနေတဲ့အရာဖြစ်တယ်လို့အာဂျင်တီးနားရေတပ်ကပြောပါတယ်။ပျောက်ဆုံးသွားတဲ့သင်္ဘောသားတွေရဲ့မိသားစုဝင်တွေကဒီသင်္ဘောနှိမ့်ယုံမှုတစ်နှစ်ပြည့်ထိမ့်မှတ်အခမ်းအနားကိုကျင်းပပြီးနေ့ရက်ချမှာအခုလိုအာဂျင်တီးနားရေတပ်ကနေကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။အီရန်နဲ့အီရန်နှစ်ဆင်ကုန်သွယ်မှုပမာဏဟာဒီ7ဘီလီယံကနေဘီလီယံ20အထိတိုးမြင့်လာနိုင်ကြောင်းအီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်။အီရတ်သမ္မတဘာရမ်ဆလီနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲအတွင်းရူဟာနီကအခုလိုပြောလိုက်တာပါ။အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံရဲ့ရေနံဗန်လုံငန်းနဲ့တည်ယူပို့ဆောင်ရေးကဏ္ဍတွေပေါ်တန်ခတ်ပိတ်ဆို့ပြီးတော့နှစ်ပတ်ကြာမှာအီရတ်သမ္မတဟာအီရန်ကိုရောက်ရှိနေတာပါ။အီရန်ဘက်ကစွမ်းအင်လောင်စာတင်ပို့ပြီးအီရက်ကစားတော့ကုန်တွေကိုတင်ပို့သွားမှာဖြစ်တယ်လို့အီရက်အာနာပိုင်ကလွန်ခဲ့တဲ့သတင်းပတ်ထဲတုန်းကပြောဆိုထားခဲ့တာပါခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားမှာတစ်ဆုနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမြန်မာငြိမ်းချမ်းရေးကော်မရှင်အနေနဲ့တပ်ဖွဲ့ချင်းအလွတ်သဘောတွေ့ဆုံခဲ့ရတာဒီကနေ့မှာတော့ NCA အပြည့်ရထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုကနေပြီးတော့လုပ်ငန်းစဉ်ဒီ NCA ကနေတွေ့ဖွဲ့မသွားဘဲနဲ့အမြဲဆုံးတွေ့ဆုံသွားကြဖို့နှစ်ဖက်စလုံးကလက်ခံခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။သတင်းပြည်စုံကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ KNU ကရင်မျိုးရာစည်းရုံးတို့ကြားဒီကနေ့တွေ့ဆုံမှုမှာရပ်တန့်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်သက်ဝင်လာပြီးတရားဝင်ဆွေးနွေးပွဲစီကိုပြန်သွားနိုင်ဖို့သဘောတူညီခဲ့တယ်လို့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြောရေးဆိုခွင့်ရှိသူဦးစောသေးကပြောပါတယ
်။နှစ်ဖက်လုံးကဒီကျွန်တော်တို့အခုသွားနေတဲ့ NC လမ်းကြောင်းပေါ့နော် NC လမ်းကြောင်းကနေမတွေ့ဖက်ဘူးဆိုတော့နှစ်ဖက်လုံးသဘောထားဆန္ဒခက်ခဲမှမှရှိတယ်။အဲ့တော့ဒီလမ်းကြောင်းကနေတော့သူဖယ်မသွားအောင်ဒီလမ်းကြောင်းမှာဖြစ်နေတဲ့အခက်အခဲတွေပေါ့နော်အဲ့ပေါ်မှာဆွေးနွေးတယ်ဒီ NCA လမ်းကြောင်းကိုပို့ပြီးတော့ခိုင်မအောင်ပေါ့နှစ်ဖက်ကအမြင်ကြည်ကြည်နဲ့ကြည်ကြည်လည်လည်နဲ့သွားနိုင်ရင်တော့ပို့ပြီးတော့ငြမ်းဆန်မယ်အဲ့အတွက်ကျွန်တော်တို့ဆွေးနွေးဖို့လိုတယ်ဆိုတာကျွန်တော်တို့ဟိုလက်ခံတယ်နှစ်ဖက်လုံးကလည်းအမြန်ဆုံးဖြည့်ဆုံနိုင်ဖို့လည်းကျွန်တော်တို့ကြိုးပမ်းပေါင်းမယ်နှစ်ဖက်လုံးကလည်းကိုယ့်ပဲပြန်တင်ပြရအောင်ပေါ့ပြန်တင်ပြပြီးရင်တော့ကျွန်တော်တို့အမြန်ဆုံးဖြည့်ဆုံသွားဖို့အဲ့ဒါကိုတော့ကျွန်တော်ကြိုးပမ်းသွားမယ်
KNU ကမြူရာစီယုံနေနဲ့ကတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ NCA လုပ်ငန်းစဉ်တွေမှာအစီအမပြေတဲ့အချက်တွေကိုဆွေးနွေးခဲ့တယ်လို့အထွေထွေတွင်းမှုဘရုံစောတာတို့မှုကဆိုပါတယ
်ကျွန်တော်တို့ကလွတ်တဘောဆွေးနွေးပွဲပဲလေကျွန်တော်အဖြေရှာရတာပေါ့ကျွန်တော် KNU ရဲ့ position ကတော့ဒီလောလောဆယ်ငင်းချမ်းရေးလုပ်ငန်းစဉ်ရဲ့အဓိကပြင်မဖြစ်တဲ့ NCA ကောင်းတဲ့ပုံမှုမှာဟိုမတူညီတဲ့အသေးပဲဖွင့်ဆိုမှုတွေကအကြောင်းကျွန်တော်တို့ဒီလိုမျိုးအစီအမပြေမှုလေးတွေကျွန်တော်ကြုံတွေ့ရတဲ့အခြေအနေတွေကိုဆက်ပြီးအဖြေရှာသွားမယ်ဆိုတဲ့အပိုင်းကိုကျွန်တော်ဆွေးနွေး
ပြီးခဲ့တဲ့နိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့ထိဖိုင်းခရိုင်လေးဝါစခန်းမှာကရင်မျိုးသားစည်းရုံးရဲ့ဘူကော်မတီအရေးပေါ်စည်းဝေးကျင်းပခဲ့ပြီး KNU အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေရဲ့တရားဝင်စည်းဝေးတွေမှာပါဝင်မှုကိုယာယီရပ်ဆိုင်းလိုက်ပြီးအလို့သဘောတွေ့ဆုံမှုလမ်းကြောင်းကနေတဆင့်ဆွေးနွေးဖြေရှာသွားမယ်လို့နိုဝင်ဘာလမှာသဘောထားထုတ်ပြန်ခဲ့ပါတယ်။အောက်တိုဘာလ16ရက်နေ့ကအစိုးရတပ်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ထိပ်တီးတွေ့ဆုံမှုနောက်ပိုင်း KNU အနေနဲ့ငင်းချမ်းရေးဖြစ်စဉ်နဲ့သဘောထားအမြင်ပြောင်းလဲလာတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲကိုအစိုးရ PC ဘက်ကဒုတိယဗိုလ်ချုပ်ကြီးခင်ဆိုဦးအငိမ့်စာဥဆောင်ပြီး KNU ဘက်ကထွေထွေသွေးသွေးမှုပြုစောတတို့မှုဥဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကနေတက်ရောက်ဆွေးနွေးခဲ့ပါတယ်။ KNU နဲ့အစိုးရတို့ကြားငင်းချမ်းရေးလုပ်ငန်းစဉ်တစ်ဆုနေတဲ့အပေါ်မှာဖလုံးစိုးဝဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကခုလိုပြောပါတယ်
။အခုဒီလိုတစ်ဆုရဟာတော့ကျွန်တော်ပြင်ရင်လည်းပါတီရအနေနဲ့တော့မလိုလားဘူးပေါ့လေ။ငင်းချမ်းဆွေးနွေးမှာတော့ဆက်ပြီးတော့ဖြစ်နေတယ်။အဲဒါပေမဲ့ဒီဆွေးနွေးတာတစ်ပတ်တည်းပြီးတော့တစ်ပတ်တည်းဒီနေ့ကျလေးဒီနောက်ကဘုရားရှင်ကလေးဖြစ်နေမှာသူရာကြီးရဆိုင်တာတော့တရားဝင်စီးပွားရနေလို့အဲ့တော့လေကျွန်တော်တို့ကတော့သဘောပေါက်နားလည်ပြီးတယ်။ဆိုတော့ကတစ်ဖက်မချော့လို့နောက်တစ်ဖက်မချော့ဘူးဆိုရင်ဒီငင်းချမ်းဆွေးနွေးပွဲကဒီလိုပဲဆက်သွားမှာဖြစ်ဖြစ်ဒီမှာဘယ်လိုကျွန်တော်တို့ညီနေ
KNU ဟာဆွေးရနဲ့ NCP ရလက်မှတ်ရည်သူထားပြီပဲလေမြမတော်မတော်နဲ့မကြာခဏအဆိုသလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေပါတယ်ပြီးကြတဲ့မလဆန်းပိုင်းတို့ကဖပုံခရိုင်ခေးပူနဲ့လေမှုဘလော့ချာလမ်းဖောင်းလုပ်ဖို့ဆိုပြီးတမတော်ကစိတ်အင်အားတိုးချဲ့လာသလို KNU သမှ၅ချာစစ်ရေးပဋိပက္ခတွေဖြစ်ပွားခဲ့ပါတယ် NCP ရလက်နက်ကင်အင်အားကြီးနှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တမတော်နဲ့ KNU ကရင်မျိုးရာစည်းရုံးတို့ဟာ Lashi Tuani de and see Lanjangu Tania Shila Lu, Asuya Tamrone, teacher to Zumbu, Tansu Lada Lepchebare, come ya.
Few a time chase I drained out 9 people get up to Barishi, a Kusa Biro, a person canary good in Sabi Jamare. Did the Rima yet drain out Masu Sizemaro, Ninya Lungans in Saya, Nibiroga, take the seaway Jimba bigger and Namaro, Lumiozu Lanaka, Puejina Puega, they away seaway who summoned at Dovene, Sanga Libare, Dameron and the Patijazi Piamido address of Sunime, so the Sombia Chatile Tolabare, Bidazu Ninya Sunimu Budwe Comedy, UBDJC, a seaway barway, the chart they away a seaway. Ninya Lungans in his daughter on Lujaya Mesa, a Kulumu, Dameron and a Patti Jazzi, Piami Sunia Mesuraha, Ninya Lungans in now Piamido Letuan, I met the Botaya Badala, Dago Jolan, I met Nila Yoshi Badala, Suraguro, Fio Edrin of Mammy Kagani, did the Rima Edrin of Masu Sizima Susi Timbia Pit Habarishi.
ပြည်ရေးလာကနေပြီးတော့မှာနိုင်ငံကောင်းဆောင်တွေနဲ့လူမျိုးစုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကောင်းဆောင်တွေတွေ့ဆုံခြင်းအတွင်းတဖက်နဲ့တဖက်မူဝါဒပြောဆိုကြချိန်မှာတင်းမာတဲ့သဘောထားအရေးရောင်တွေထွက်ပေါ်လာခဲ့ပြီးနောက်ပိုင်းကရင်အမျိုးသားအစည်းအရုံးကယန်းပြည်တောင်ပိုင်းတမတော် RCSS အီဒိုကငင်းငယ်လုပ်ငန်းစဉ်မှာလက်ရှိလုပ်နေတဲ့တရားဝင်အစည်းအဝေးတွေတက်ရောက်တာကိုဆိုင်းငံ့ထားလိုက်ပြီးအရင်ကတမတော်နဲ့နှစ်ဖက်ဆွေးနွေးညှိနှိုင်းသဘောတူထားတာတွေကိုပြန်ဆွေးနွေးရမယ်လို့ကြေညာတဲ့အတွက်ငင်းငယ်လုပ်ငန်းစဉ်ဟာနောက်ကြောင်းပြန်လှည့်သွားပြီလားဆိုတဲ့မေးခွန်းတွေထွက်လာတာပါငင်းငယ်ရေးဆိုင်ရာလေးလာတုံးသက်သူဦးမောင်စိုးကထိပ်သီးတွေးဆောင်ပွဲဟာငင်းငယ်ရေးအ
အခုကြတော့ဆွေးနွေးရမယ်ဆိုတဲ့ဟာကိုနှစ်ဖက်စလုံးကအသောပေါက်တာအဲ့ဒါဘက်ကကြည်တော့ကောင်းတဲ့ကိစ္စလို့ဖြစ်တယ်အဲ့တော့အဲ့ဒါကိုမဖြစ်ရှင်း NCA လမ်းကြောင်းနဲ့ဆက်ဆွေးနွေးဖို့သွားလို့မရဘူးဆိုတာကိုဒီအခု RCSS နဲ့ KNU ကရည်တည်လိုက်တာပဲဖြစ်တယ်အဲ့တော့အလို့သဘောဆွေးနွေးမယ်ညှိမယ်ဒီကိစ္စတွေညှိပြီးလို့ရှိရင်ရရင်တော့ကျွန်တော် NCA လမ်းကြောင်းကိုပြန်တက်လာမယ်ဆိုတဲ့ဟာဖြစ်သွားပြီအဲ့တော့အဲ့လိုဖြစ်သွားတဲ့အချိန်ကြတော့လို့စေပုံမှန်အဖြစ် KNU က NCA institution မှာပါတဲ့ဆွေးနွေးပွဲအားလုံးကိုမတက်ဘူး RCSS ကတော့ GMC ကိုမတက်ဘူးစသဖြင့်ပေါ့အဲ့လိုခွဲခြားပြီးတော့သူတို့ရဲ့မကြည်လည်မှုညှိနှိုင်းမှုလိုအပ်တဲ့အခြေတွေဖော်ထုတ်လာတဲ့အချိန်မှာ SCA လုပ်ငန်းစဉ်သည်အရင်တုန်းကတော့ကျွန်တော်တို့ကတစ်ဆို့နေတာပြောတယ်အခုတော့နောက်ကိုပြန်လျှော့ကြနေတယ်လို့ပြောလို့ရပါတယ
်လက်ရှိငင်းငယ်ရေးလုပ်ငန်းစဉ်မှာအစဉ်တစိုက်ပါဝင်နေပြီး NCA လက်မှတ်ထိုးအဖွဲ့တစ်ဖွဲ့ဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSD ရဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့မတ်ဆူကတော့ငင်းငယ်ရေးကမစ်ရှင်းဆက်ဖို့ဘာကြောင့်ခက်ခဲနေတယ်လဲဆိုတဲ့အပေါ်သူ့အမည်ကိုအခုလိုပြောပြသွားတာပါ
လက်ရှိမှာတက်မတော်ဘက်ကပြောတာကတိုင်းသားတွေကခွဲထွက်ခြင်းခွဲထွက်ရင်လဲခွဲထွက်မယ်ပြောလို့မရအောင်ဒါကြောင့်မလို့ဒီအာမခံချက်ကိုအရင်ပေးလို့အဲ့ဒီလိုသဘောမျိုးပြောလာတယ်တိုင်းသားတွေဘက်ကလည်းခွဲထွက်မှာတော့မဟုတ်ဘူးဒီဟာမပေးနိုင်ဘူးတိုင်းသားတွေလူကျင်တဲ့အဲကိုပိုင်ပြတန်းခွင့်နဲ့ဒန်းလူရင်းနဲ့ကိုပိုင်ပြတန်းခွင့်ပေါ့နော်အဲ့ဒီအဲဒီအချိန်နေအာမခံချက်မရှိမချင်းကဒီခွဲထွက်ခွင့်ဆိုတဲ့ဟာကြီးကစကားပြောစရာလည်းမလိုထဲ့လည်းမပြောဒါကဟိုတိုင်းရင်းသားတွေဘက်ကိုလာပြီးတော့တခုခုခြိနှောင်ဖို့ကြိုးစားတာလားဆိုတော့အဲတန်တရားစိတ်ရှိတယ်ဆိုတော့အဲ့ဒီအနေထားမှာလာတက်နေရပေါ့
ငြိမ်းချမ်းရေးဖော်ဆောင်မှုနဲ့ပတ်သက်ပြီးဖက်ဒရယ်စနစ်ကိုထဲသွင်းပြောဆိုနေကြတာတွေရှိပေမဲ့နိုင်ငံနဲ့လိုက်ဖက်ညီတဲ့စနစ်ကိုရှာဖွေတာမရှိပဲကိုပိုင်ပြဌာန်းခွင့်တန်းတူခွင့်နဲ့ခွဲမထွက်ခွင့်တွေကိုကတိလိုတောင်းဆိုနေတာတွေကငြိမ်းချမ်းရေးကိုနှောင့်နှေးစေတယ်လို့မြင်သူကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကဆိုင်ကြောညမ
ဖြစ်စင်ပါလေဟိုအသေးမားကိစ္စတွေနဲ့ပိုင်ပန့်နေကြတယ်။သူကတကယ်ကျွန်တော်နိုင်ငံကဒီလိုဒီဆောက်မယ်ဒီမော်ဒယ်နဲ့တောင်းမယ်ဆိုတော့တကယ်အရေးကြီးတဲ့အပိုင်းကိုဆွေးနွေးတဲ့အဆင့်လေးရောက်ဘူး။တကယ်တမ်းရတာကိုဆွေးနွေး။ခုနိုင်ငံဘယ်လိုဖြစ်ချင်လဲဖက်ဒရယ်ဟုတ်ပြီဖက်ဒရယ်ကအများကြီးရှိတယ်။အဲ့ဒီထဲမှာဟုတ်ပြီအားလုံးသဘောတူတယ်ဒီနိုင်ငံကဒီဖက်ဒရယ်နဲ့တောင်းမယ်ဆိုတော့ပုံစံအဲ့တော့အဲ့တော့ရမှာပဲကျင်းတဲ့အပိုင်းတစ်ပိုင်းကဘုံလုံးလိုက်လာတာဖြစ်တယ်အခုကဒါကြီးကိုဆွေးနွေးဖို့အတွက်ဟောဆွေးနွေးမယ်ပြောလိုက်မှဆွေးနွေးလို့လဲဟိုဘေးကားတွေဆွေးနွေးလိုက်မယ်အတိတ်ကဟာကိုမဆွေးနွေးပဲပြစ်ထားလို့ပြောနေတာဟုတ်အတိတ်ကအရေးကြီးဆုံးအပိုင်းတွေကိုမဆွေးနွေးပဲနဲ့သူ့နဲ့ဘာမှမ ဟိုဘသူ့ရဲ့ဟိုနောက်တစ်ဆင့်ဆက်လက်ဆွေးနွေးရမယ့်ဟာပဲအဘေးကအရန်နေတော့ဆွေးနွေးတာအတိတ် main ပေါ့အတိတ်ကအရေးကြီးဆုံးအပိုင်းမှာဆွေးနွေးလို့ရှိလို့မရောက်ပါဘူ
းငြိမ်းချမ်းရေးရှေ့ဆက်နိုင်ဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်တန်တရားတွေပြောင်းအလို့သဘောတွေ့ဆုံဆွေးနွေးမှုတွေမကြခဏလုပ်တဲ့နဲလို့မဆူးပွင့်ကတော့အကြံပေးသွားပါတယ
်ကဲလက်နဲ့ကင်တိုက်ပွဲတွေရက်ပြီးတော့ငြိမ်းချမ်းခြင်းလေဆိုရင်နှစ်ဖက်စလုံးကနေဖက်ချင်းစီမှာလုံအောင်အလို့တွေကိုလည်းလုပ်ပါတီတူလူလူသိအောင်လည်းတကယ်ချပြပါပြီးတော့မှဖွဲ့ကြားမှာရှိတဲ့ဒီခက်ခဲတွေပေါ့နော်တန်တရားတွေတစ်ဖက်နဲ့တစ်ဖက်မြင်နေတဲ့မယုံကြည်မှုတွေပေါ့နော်အဲ့ဒါတွေကိုခြေဖြတ်နိုင်အောင်လို့ကြိုးစားပါပြီးတော့မှဒီအလွတ်တဘောတွေ့ဆုံချင်းဆိုတာဒီငင်းငိုင်းဖြစ်စင်မှာအင်မတန်မှဒါလိုအပ်တယ်လို့ကျွန်မအနေနဲ့မြင်တယ်အလွတ်တဘောတွေများများတွေ့ရခါမှာများများဆွေးနွေးတဲ့အချိန်မှာပို့ပြီးတော့နီးလာနိုင်တဲ့အနေအထားတွေရလာမယ်ပေါ့
လိလာတုံးသက်သူတွေနဲ့ငင်းငိုင်းခီးစင်နဲ့ကိုရင်ပါဝင်သူတွေရဲ့တုံးသက်ချက်နဲ့ထောက်ပြဝေဖန်ချက်တွေကိုလက်ရှိအာနာယအစိုးရနဲ့တက်မတော်ဘက်ကဘလို့တုံ့ပြန်မလဲလက်ရှိအချက်အသေးကိုနှစ်ဖက်ဘလို့အပြေရှာကြော်လွားကြမလဲဆိုတာကိုတော့မြမငိမ့်ငိမ့်ရေလိုလားတောင်းတသူအလုံးကစောင့်မျှော်နားထောင်နေကြအောင်ပါပဲဖြစ်ပါတယ
်မမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မဆူစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီသတင်းပတ်ရဲ့မြမတခွေအစီအစဉ်မှာတော့မြမနိုင်ငံရဲ့ရက်ကွက်အသီးသီးမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကထိထိရောက်ရောက်အရေးယူတာမျိုးတွေမလုပ်လို့ရက်ွက်သူရက်ွက်သားတွေဟာသူတို့ရဲ့နေစဉ်လူနေမှုဘဝတွေမှာတော်တော်ကိုအနောက်ရှက်ပေးနေတဲ့အတန်ချက်ဆက်ရဲ့ဓာန်ကိုခံနေကြရတာကြပါပြီ။တိုင်ကြတဲ့အခါမှာလည်းဘာသာရေးအရအပြင်အမားခံရတာမျိုးရက်ွက်ထဲမှာလူပြောခံရတာမျိုးတွေကြောင့်တိတ်ပြီးတော့မတိုင်ကြကြတော့ဘဲနဲ့တကယ်တမ်းတိုင်တဲ့အခါမှာလည်းရက်ွက်လူကြီးပြောတဲ့အချိန်မှာအတန်ချက်ဆက်တန်ကခဏပဲတိတ်ပြီးတော့နောက်တော့တကူနေသားကိုပြန်ရောက်ပါတယ်။တကယ်တမ်းဆိုရင်အတန်ချက်ဆက်ကိုဘလို့အချိန်နေမျိုးဘလို့အချိန်မျိုးမှာမှအများကိုအနောက်ရှက်မဖြစ်အောင်ဘလို့ဖွင့်သင့်တယ်လဲဆိုတဲ့သတ်မှတ်ချက်တွေကရှိပြီးသားပါ။ဒါတွေအပြည့်စုံကိုတော့မြန်မာတခွေအစီအစဉ်မှာမက်ကေတရီကတင်ပြပေးထားပါတယ
်ဖြစ်စဉ်နဲ့တိုင်းအခုလိုမျိုးဝါကျုပ်ကာလအချိန်အခါတံမြရောက်ပြီဆိုတာနဲ့ကျမတို့ရဲ့မြန်မာနိုင်ငံမှာအလူကံတွေအလူကံမန်းတက်တွေနဲ့မွေးနေ့မင်္ဂလာဆောင်တွေအများအပြားပြုလုပ်လျက်ရှိတဲ့အတွက်ကြောင့်မို့လို့မင်္ဂလာအချိန်လို့ခေါ်ပေါ်လေးရှိကြပါတယ်အခုနောက်ပိုင်းမှာတော့ electronic ပစ္စည်းတွေဝယ်ယူဖို့လွယ်ကူလာတာ၊မှားရမ်းဖို့လွယ်ကူလာတဲ့အတွက်ကြောင့်မို့လို့ဒီလိုမျိုးမင်္ဂလာဆောင်အလူခံမတ်တက်တွေမှာဖွင့်တဲ့အတန်ချဲဆက်တွေကနေကြဲကြဲလောင်လောင်ဖွင့်တဲ့အတန်တွေကအများပြည်သူတွေအတွက်စိတ်နှောက်ရှက်ဖြစ်ကြတခုဖြစ်လို့နေပါတယ်။ကျမတို့မြန်မာနိုင်ငံမှာဘာသာရေးနဲ့ရည်ချင်းမှုတခုဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကိုလက်ခံနိုင်တဲ့ပြည်သူတွေရှိတယ်လို့လက်မခံနိုင်တဲ့ပြည်သူတွေအနေနဲ့ကလည်းနှိမ့်ဆက်ရအုပ်ချုပ်ရေးမှုတွေစီမှာတိုက်ကြားမှုတွေပြုလုပ်နေပါတယ်။အဲ့လိုမျိုးဒါအလူခံမတ်တက်တွေမှာအတန်ချဲဆက်တွေအသုံးပြုမယ်ဆိုလို့ရှိရင်တော့နှိမ့်ဆက်ရအုပ်ချုပ်ရေးမှုစီမှာခွင့်ပြုချက်ယူရမှာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးထဲမှာတော့စိုက်တာရရွှေကြည်တာအင်းစိန်တောင်တကုံစတဲ့စင်စီပေါင်းရက်ွက်တွေမှာအတန်ချဲဆက်ကြဲကြဲလာလာဖွင့်လှစ်တာတွေကတခြားမျိုးနယ်တွေထက်ပိုဆိုးရတဲ့အနေအထားမှာရှိနေပါတယ်။လိုင်တာရရွှေလင်းမဲကျေးရွာမှာနေထိုင်တဲ့ကိုရန်နိုင်ကတော့သူတို့ဘက်မှာအဲ့ဒီလိုအတန်ချဲဆက်အသုံးပြုပြီးအလူခံနေတာတွေကမနက်ခင်းအစောပိုင်းနေနဲ့နေ့လယ်နေ့ခင်းလှုပ်မဲ့သူတွေတိတ်မရှိတဲ့အချိန်မှာလည်းအတန်ချဲဆက်ဖွင့်လှစ်နေတာတွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတယ်လို့ဆိုပါတယ်။
လာတော့ပြတော့နားမခံနိုင်နားမခံနိုင်ဆိုတာကဘာလဲဆိုတော့မနေ့အိတ်နေတဲ့အိတ်ရလင်းတော်မှာလက်လက်နိုးတဲ့အထီအောင်ဖြစ်တာပေါ့နော်သူကအဲ့လိုလော်ရင်နဲ့ဖွင့်ပြီးသွားကြလာကြတယ်အများအစိုးဆုံးတော့အဲ့လိုရက်ကွက်တဲ့မှာလေဒီစပီကာနဲ့တောက်ချောက်ထိုင်ပြီးဖွင့်လာတော့ဟိုဒါလက်ချီမှာအစိုးဆုံးမလို့ပြောလို့ရတယ်ဒီတိုင်းလိုင်းတာဘက်နေရနေလို့ဆိုလေတကယ်နေရလဲကြာပြီဆိုတော့အဲ့လိုဒီမှာဖွင့်နေဆိုတော့ဒီဘက်ကတတန်ပြောရင်ဟိုဘက်ကတော့မှလမ်းပြီးတော့အင်ဂျင်ပြောတော့អော်ပြီးတော့ပြောရတာတခုရှိတယ်မနေ့၄နိုင်၅နိုင်လောက်ထောက်ဖွင့်လာတော့ဒါမကောင်းတော့ကျွန်တော်ဒါမြင်ပြီးအောင်နော်သူကလည်းကလေးလည်းအလုပ်သွားတော့မှာဆိုတော့အကြောင်းသားမဲ့လူရရှိတယ်အဲ့တော့ရုတ်တရက်အဲ့ချိန်မှာအကြီးဖွဲ့အချိန်ဖွင့်လာတော့အတိတ်ကမရှိတဲ့အချိန်မျိုးတွေဒါလူလည်းလူကလည်းလူလည်းမရှိဘူးနေနေတော့ကြီးအတိုင်းကျဲပြီးဖွင့်လာတာဆိုတာဒါအတိတ်ပဲတော့မရှိဘူးတော့ဒါကြောင့်မြင်ပြီးအောင်နော်ဒါကတော့တိုင်တာမျိုးတိုင်တာမျိုးမလို့ဖြစ်ပါဘူးမလို့ဖြစ်ဆိုတာသူကလည်းဒါဘာသာရေးတက်ဆိုတာ
အတန်ချဲဆက်တံကိုခံစားနေရတဲ့ပြည်သူတွေအနေနဲ့တော့ဘာသာရေးအရာအမြင်မှခံရမှာဆိုတာရက်ွက်တယ်လူမုန်းခံရမှာဆိုတာကြောင့်တိုင်ကြားမှုတွေမလုပ်တလို့တိုင်ကြားလိုက်တဲ့အခါမှာလဲရက်ွက်လူကြီးတွေကအသိပေးပြောကြတဲ့အချိန်နဲ့တိုင်းနာမှုရှိပြီးအရင်အတိုင်းပြန်ဖွင့်နေတာတွေကြောင့်မတိုင်ကြားတော့တာဖြစ်တယ်လို့ပြောဆိုမှုတွေရှိနေပါတယ်။ဒါကြောင့်နိုင်တရားမှုနဲ့15ရက်ွက်မှာနေထိုင်တဲ့ဦးတင်နိုင်ဦးကတော့အဲ့ဒီလိုအတန်ချဲဆက်ကိုကြဲကြဲလောင်လောင်ဖွင့်နေတဲ့သူတွေကိုတော့ထိထိရောက်ရောက်ရေးယူစေချင်တယ်လို့ဆိုပါတယ
်။ဖုန်းပြောလို့မရဘူး။ပြောတမိရ10တန်းဆိုတော့စာချက်လို့မရဘူး။ဟိုစားတဲ့ရအကုန်ဟိုအတန်လဲမနေ့6နာရီအဖွင့်ည8နာရီလောက်ထိဥဖွင့်တယ်သူတို့ကဆွမ်းဘတ်ဆိုပြီးတော့သူတို့ဖွင့်ကြတယ်လေအဲ့လိုမျိုးဖွင့်ကြတယ် နေတိုင်းလူလူပြောလို့ရတယ်ပေါ့ရက်ွက်မှာသွားပြောလို့လည်းအဆင်မပြေဘူးလေအဲ့တော့ပြောတော့ပြောခြင်းတယ်ဘသူ့ကိုပြောရမှန်းမသိဘူးဖြစ်နေတယ်ဒါကိုတယောက်တည်းခံစားတာမဟုတ်လူတိုင်းခံစားနေရတာလေအဲကိုယ်လာပြီးတော့တခါလေးလာပြောတယ်ဟိုပါဘောဘလို့လောက်ကြရင်ကောင်းမလဲပေါ့ဟိုကျွန်တော်ကတော့ဟိုအမုန်းမခံနိုင်ဘူးပေါ့နော်အမုန်းမခံနိုင်ဘူးလုံးမယ်ဆိုတော့လည်းဘသူ့ကိုတိုင်လို့တိုင်ရမှန်းမသိဘူးရက်ွက်အုပ်ချုပ်ရေးမှုတိုင်ပြန်တော့လည်းအဆင်ပြေမှာမဟုတ်လေအဲလူကြီးတွေလာပြီးပြောရင်လည်းခဏပဲပြီးသူတို့ကပြန်လောက်တာပဲခါတိုင်းလူပဲပြန်လောက်တာပဲအဲ့လိုပေါ့ထိထိရောက်ပြောင်းတော့အေးယူစေခြင်းနဲ့ဒီဥစ္စာကြီးကို
အတန်ချဲ့ဆက်တွေဖွင့်မယ်ဆိုရင်တက်ဆန်ရရက်ကွက်ကျေးရွာအုပ်ချုပ်ရေးမှုရုံးတွေမှာခွင့်ပြုချက်ယူရမှာဖြစ်ပြီးရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအရခွင့်ပြုပေးရမှာဖြစ်ပြီးမနေ့6နာရီကနေညနေ9နာရီထိသာဖွင့်ဖို့နဲ့အများပြည်သူတွေကိုစိတ်အနှောက်အယှက်မဖြစ်အောင်ကျဉ်းကျဉ်းလာလာမဖွင့်ဖို့တက်မှတ်ချက်တွေရှိနေပါတယ်လိုင်းတရားမြို့နယ်15ရက်ကွက်အုပ်ချုပ်ရေးမှူးဦးထွန်းဝင်ကတော့အဲ့ဒီလိုအတန်ချဲ့ဆက်တွေဖွင့်တဲ့အခါစီကန်းလိုင်းနောင်မှုမရှိရင်တော့တားမြစ်တာတွေအေးအေးယူတာတွေပြုလုပ်နေတယ်လို့ဆိုပါတယ်
။မနေ့6ရက်နေ့ည9နာရီထိမိမိလာရောက်ပြီးရှောက်ထားတဲ့ရှောက်ထားခွင့်ပြုတဲ့အိမ်ဥပစာအများပြည်သူသွားတဲ့လမ်းတွေကိုပိတ်ဆို့ခြင်းမပြုအောင်ကျဲလောင်သွားမဖွင့်ရဘူးပတ်ဝန်းကျင်နားခံနိုင်အောင်သာဖွင့်ရမယ်။အကြောင်းအားလျော်စွာပတ်ဝန်းကျင်မှာနာမကျန်းဖြစ်တဲ့သူတကြီးဘိုးဘွားရှိတဲ့လူတွေကျမ်းမာရေးမကောင်းတဲ့လူရှိရင်အုပ်ကြီးတွေကတေချောင်ပတ်ဝန်းကျင်ကိုအုပ်ချုပ်ရေးဘုရား20ယူယာယီမှုလေ့လာပြီးတော့မှခွင့်ပြုခွင့်မပေးတယ်။ပတ်ဝန်းကျင်မှာလာမကျန်းဖြစ်တဲ့လူတကြီးဘိုးဘွားရှိတဲ့ဆိုရင်အုပ်ကြီးတွေကခွင့်မပေးဘူး။အဲ့တော့အများပြည်သူနားမခံနိုင်တဲ့အတိုင်းအတာမျိုးဖွင့်လာပြီဆိုရင်ပတ်ဝန်းကျင်ကတိုင်ကြားလာ။တိုင်ကြားလာရင်အုပ်ချုပ်ရေးဥပဒေညူဥပဒေကခေါ်ယူပြီးတော့တားမြစ်တဲ့တတိပေးတယ်။တားမြစ်တတိပေးလို့မှလိုင်းလာမှုမရှိရင်ပိတ်သိမ်းတယ်ဆက်ပစ္စည်းပါထိန်းသိမ်းတယ်
အတန်ချဲ့ဆက်ဖွင့်မယ်ဆိုရင်တော့၃ရက်ကြိုတင်ခွင့်ပြုချက်တင်ဖို့လိုအပ်ပြီးတက်မှတ်ချက်တွေကိုလိုက်နာမှုမရှိရင်ဆက်တွေကိုတင်စီတာထောင်နှံ9ရက်နဲ့ငွေဒဏ်ချမှတ်တာတို့ကိုလည်းလုံဆောင်နိုင်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကတော့အဲ့ဒီလိုအတန်ချဲ့ဆက်ကြကြလာလာဖွင့်လာတွေကိုနောက်ပိုင်းမှာတဖြည်းဖြည်းလျှော့ချသွားအောင်လုပ်ဖို့ရှိတယ်လို့ဆိုပါတယ်
။နောက်ဘူးလိုရေးလို့ဒါဒီရီလော့စပီကာကြီးပါမလားဘောက်ကြီးတွေပါမလားပါမတဲ့နဲ့ဆက်လုံးမယ်ဆိုကျွန်တော်ရှော့သွားပေါ့နော်တဖြည်းဖြည်းနဲ့ဟလာ၅လုံး၁၀လုံးတော့မတက်ပါနဲ့တချို့ဆိုတကယ်ပါ၄၅၈လုံးတော့ကတော့မကအောင်အဲ့ဒါကြီးနဲ့တုံးနဲ့လုံးတာဒါမျိုးတွေတော့ကျွန်တော်တို့ကရှော့ပါနောက်ဘက်တော့ခုနကလို့လိုက်လှဲ့တဲ့နေရာမှာလဲအတန်ကိုနည်းနည်းတတ်နိုင်တော့ရှော့ပြီးတော့ဟိုဖွင့်ပါနောက်ခုနပြောတဲ့မန္တတ်ဒီမှာဆိုလဲအချင်းကိုချားချားပြီးတော့အတန်ကိုရှော့ပြီးတော့ဖွင့်ပါနောက်ပိုင်းကိုတော့ကျွန်တော်တို့အဲ့လိုတော့စဉ်းစားပါတကယ်ကိုဒက်စီဘယ်သတ်မှတ်ထားတယ်ဒက်စီဘယ်ဘလောက်ဆိုတာရှိတယ်အဲ့ဒီဒက်စီဘယ်နဲ့ကြော်ရင်တော့ကျွန်တော်တို့ကအမှန်မှောက်အရေးသွားယူလို့ရတယ်ဒါပေမဲ့ပါတိုင်းနဲ့လည်းနွယ်နေပြန်တော့အုပ်ချုပ်မှုတွေပဲမလုပ်ရဲဘူးပေါ့ဒါရီကလည်းတဖြည်းဖြည်းနဲ့တော့ကျွန်တော်တို့ကဥပဒေရဲ့ law enforcement ကိုတော့တွားတော့တွားတယ်ခုနဖွင့်တဲ့လူတွေကလည်းကိုချင်းစာပြီးတော့ဟလာရှော့ပြီးတော့ဖွင့်နောက်ပိုင်းဆိုရင်တော့ကျွန်တော်တို့လုံးဝတော့အမှန်မှောက်တော့မဖွင့်ရင်ကိုကိုယ်တိုင်လည်းခံစားရအခုဆိုတော့ကျွန်တော်တို့နားထဲထဲမှာဘာဖြစ်လဲဆိုတော့ဈေးရောက်တဲ့လူအားလုံးကအဲ့ဒါလားအဲ့ဒါရယ်ဒါတွေကိုပါကျွန်တော်တို့ကနောက်ပိုင်းတော့နည်းနည်းစီစေးရအောင်တိတ်ဆင်မပြေဘူးရက်ွက်တယ်တော်တော်များများတိုင်ဒါတွေကိုတော့ဖွင့်တဲ့လူရောဟိုဘက်ကဟိုနော်ဒါအခုဖွင့်တဲ့လူတွေဘက်ကတော့အခုကတော့နည်းနည်းတော့ဒီနေ့ကျော့သွားသလိုပဲဒါပေမဲ့အဲ့တဲ့ဆက်ပြီးတော့ဟိုထိမ့်သိမ့်ကြပါဘူးနော်အဲ့လိုပဲပြောနေတာ
အခုချိန်မှာတော့အဲ့လိုမျိုးအလူကန်မန်းတက်တွေအလူကန်တွေနဲ့မင်းလာဆောင်အခန်းသားတွေမှာအတန်ချဲ့ဆက်တွေအတန်းပြူနေလို့တော့မကဘဲနဲ့ဈေးရောင်းချတဲ့သူတွေထီတယ်တွေကလည်းပဲအတန်ချဲ့ဆက်တွေကိုအတန်းပြူပြီးတော့ရောင်းချမှုတွေပြုလုပ်လျက်ရှိနေပါတယ်ဒါကြောင့်မို့လို့နေ့လည်းနေ့ကဲဘက်တွေမှာဆိုလို့ရှိရင်ပက်ကြီးပိုင်းတွေအနားယူနေတဲ့အခါအဲ့လိုမျိုးဈေးတယ်တွေစီကအတန်ချဲ့ဆက်တွေကနေပြီးတော့ကြဲကြဲလောင်လောင်ပြောတဲ့အတန်တွေကြားနေရတဲ့အတွက်ပတ်ဝန်းကျင်မှာအနောက်ဆက်တစ်ခုဖြစ်လို့နေပါတယ်အဲ့လိုမျိုးအတန်ချက်ဆက်တွေအတုံးပြတဲ့အခါပတ်ဝန်းကျင်ကိုစိတ်နှောက်ယှက်ဖြစ်စေမယ်ဆိုလို့ရှိရင်တော့ဒါကျမတို့ထိထိရရအရင်းယူမှုတွေပြုလုပ်ဖို့လိုအပ်နေပြီဆိုတဲ့ပြောဆိုမှုတွေလည်းရှိနေတာဖြစ်ပါတယ်။ကျမကေတရီပါမြန်မာ့ကတိုင်းအေဂျင်စီကနေ VOA ကိုပေးပို့ထားတာဖြစ်ပါတယ
်။မြန်မာ့ကတိုင်းအေဂျင်စီကမက်ကေတရီတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းဓာတ်ရိုက်ဝက်မှာတော့စနေညဒိုင်းလေလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ
်။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်ရရှင်များရှင်2018ခုနှစ်နိုဝင်ဘာလ18ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်တာရှင်တွေစောင့်မျှော်နေကြတဲ့စနေညတဲ့လေလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်တို့တင်ဆက်ပေးမယ့်စနေညတဲ့လေလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကြောင့်နိုင်ငံတကာဆက်ဆံရေးမှာကြုံရနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါရခိုင်ပြည်နယ်အရေးပါဝင်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကြောင့်အမေရိကန်နဲ့အနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေကပါဝေဖန်တယ်ထွက်နေပါတယ်ဒီလိုစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးမှာဘလို့ရက်ခတ်လာနိုင်တယ်လဲဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုနေတယ်ဆိုတာတွေကိုဆွေးနွေးသွားမှာပါကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးလည်းလေလိုက်မှမှာရောက်နေပါပြီ။တူကတော့မြန်မာနိုင်ငံရဲ့သတင်းစာဆရာဦးစည်ရဲ့သူပါ။နောက်တူကတော့လူခွေလှူရှားသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲဆက်လိုက်ပါတော့မယ်။ဒီဆင်းကူမှာဒီတစ်ပတ်ထဲမှာပဲကျင်းပသွားတဲ့ဒီအာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေမှာဒီမြန်မာနိုင်ငံကလူခွေအခြေအနေနဲ့ပတ်သက်လို့တော်တော်လေးကြေကြေလောင်ကြားပါတယ်။အထူးသဖြင့်ကတော့ဒီအမေရိကန်ဒုသမ္မတကဒီဒေါ်စုနဲ့တွေ့တဲ့အချိန်မှာရခိုင်ပြည်နယ်အရေးကိစ္စနောက်သတင်းမီဒီယာလွတ်လပ်ခွင့်ကိစ္စတွေကိုပြောတာမျိုးတွေလည်းရှိပါတယ်။အာဆီယံဥက္ကဋ္ဌဆင်ငူကဆိုရင်လည်းပဲဒီရခိုင်ရင်းနဲ့ပတ်သက်လို့စိုးရိမ်မကင်းတာကိုပြောတာတွေရှိတယ်လို့ပဲမလေးရှားဝန်ကြီးချုပ်မဟာတီယာကိုရိုင်ကလည်းပြင်းပြင်းထန်ထန်ဝေဖန်တာတွေရှိပါတယ်။ဆိုတော့ဒီအရင်ဆုံးတော့ဒီမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးရဲ့ဟုတ်တော့ပိုတုံးတက်ချက်ကိုအရင်ဆုံးကြားချင်ပါတယ်ဆိုတော့ကိုအောင်မျိုးမင်းအရင်တုံးတက်ပေးပါခင်ဗျာဒီအနောက်နိုင်ငံတွေအနေနဲ့ကတော့ဒီမြန်မာနိုင်ငံပေါ်မှာဝေဖန်တာမျိုးတွေကအရင်ဆုံးကလေးကလည်းရှိပါတယ်ဟိုဒါမှမဟုတ်ဒီအာဆီယံတွေကနိုင်ငံတွေကအထူးသဖြင့်ကတော့ဒီတခြားနိုင်ငံရဲ့ပြည်ရင်းရေးကိုမစွတ်ဖက်ရဘူးဆိုတော့ရတီချင်းမျိုးတွေရှိတယ်လို့ပဲဒီကိုပြည်ရင်းရေးပြဿနာနဲ့ကိုဖြစ်နေရတယ်ဆိုတော့လေပြောကြဆိုရဖို့ကိစ္စမှာတွန်းဆုတ်တာမျိုးတွေရှိပါတယ်ဒါပေမဲ့အခုကတော့အရင်နဲ့ပိုပြီးတော့များပြောလာဆိုလာနေကြသလားကိုအောင်မျိုးမင်းဒီဒါမှမဟုတ်ဒီမြန်မာနိုင်ငံအခြေအနေကရောဘယ်လိုမျိုးပိုပြီးတော့များပြောစရာတွေများဖြစ်လာနေလား
ဟုတ်ကဲ့အာဆီယံရဲ့ထုံးစံတိုင်းပြောမယ်ဆိုရင်တော့အာဆီယံကတခြားနိုင်ငံဝင်ရောက်ဆက်ဆံရေးမမှုဒီဝင်ရောက်ဆက်ဆံရေးမလုပ်ရဘူးဆိုတော့မြူရင်ညတစ်ခါဦးကြီးအားလုံးရဲ့သဘောတူကြတဲ့လုပ်ဆောင်တဲ့ကျွန်တော်တို့ဆန္ဒသဘောထားခံပြီးလုပ်ဆောင်တဲ့မြူရလုပ်ဆောင်ခဲ့ပါတယ်။ဒါကြောင့်မို့ကျွန်တော်မြန်မာ CIA မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အာဆီယံကအဖြစ်သဘောဆောင်တဲ့ကိစ္စမျိုးဒီခါတည်းကပြောဆိုဖို့ကိစ္စနဲ့ပတ်သက်ပြီးရှိရင်အာဆီယံကဒီမှာလည်းအခုပြောပြတော့ကာကွယ်ပေးရပုံစံမျိုးရှိနေတာတွေ့ရပါတယ်။ဒါအရင်ကဖြစ်ဖြစ်နေတာလား။ဒီလိုများတခြားနိုင်ငံတွေကနေပြောဆိုလို့ရှိရင်အာဆီယံတက်ညီလက်ညီကာကွယ်ပေးပြီးတော့ဒီကိစ္စကိုဆွေးနွေးကြမလို့ဆိုတော့လုံဆောင်နေတယ်။ PD ကိုရမစွတ်ခရဘူးဆိုတော့လုံဆောင်နေတဲ့အခြေအနေရှိပါတယ်။ဒါပေမဲ့ဒီတစ်ခေါက်ကတော့ပြည်သူကြပါ။ဒီအာဆီယံနိုင်ငံတွေရဲ့ကောက်တောင်ကြီးရဲ့မြန်မာနိုင်ငံပေါ်စိတ်ဝင်စားမှုကအများများလာတယ်။အဲဒီခါမှာပြန်ပြီးတော့အာဏာရရှိလာတဲ့ဒီမလေးရှားဝန်ကြီးမဟာတီယာကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမဆွေးနွေးနေတဲ့ဒီကိစ္စကိုဆင်းရဲကြည့်ကြတာဆွေးနွေးဖို့လိုအပ်တယ်မြန်မာနိုင်ငံမှာသူ့ရဲ့ဒီကိစ္စထောက်ခံချက်ကြီးကြောင်းသွားပြီဆိုပြီးဆွေးနွေးလာတာရှိလာတယ်ဒီဆွေးနွေးချက်မှာကျွန်တော်တို့ဒီဒီခိုင်ပြီးကမှရှိတဲ့ကိစ္စတွေမကဘဲတခြားသောလူခွေကိစ္စတွေကိုပါပြောဆိုလာတယ်တစ်ခါကလည်းကျွန်တော်တို့ဒီအမေရိကန်ပါဝင်တခြားနိုင်ငံတွေရဲ့ပြောဆိုမှုတွေလည်းမီးလျော့သွားဘူးအဲ့တော့ဒီနေရာမျိုးမှာမြန်မာနိုင်ငံကအရင်ဆုံးကအနောက်နိုင်ငံတွေပြောတဲ့ချက်ကိုကျွန်တော်တို့ဟိုကာကွယ်ပေးတဲ့အာဆီယံရဲ့ဟိုပြီးတော့ဝိုင်းဝန်းကာကွယ်ချက်တွေရောက်သွားပြီးပြောဆိုခံတဲ့ချိန်မှာပြန်ပြီးတော့ပါဝင်လာတာဒီနောက်ပိုင်းအာဆီယံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကြီးအကဲဖြစ်ပါတယ်
โอเคဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေရောဒီအာဆီယံတို့လိုအရင်တော့ကာကွယ်ပြီးပြောတဲ့နိုင်ငံတွေကတော့ပါလာချင်းဟာဒီမြန်မာနိုင်ငံရဲ့အခြေအနေကဟိုအရင်နဲ့ပိုပြီးဆိုးလာလို့လားဒါမှမဟုတ်အာဆီယံဘက်ကပြောင်းလာတဲ့သဘောလားဘလို့အခြေအနေတွေကြောင့်အခုလိုပြောတဲ့စုစံတွေကထွက်လာတာလဲကိုမျိုးမင်းဟုတ်ကဲ့
ဒီအာဆီယံ မြန်မာနိုင်ငံနဲ့လူခွင့်နဲ့ပတ်သက်လို့ကျွန်တော်ပြောဆိုခဲ့တာတော့ရှိခဲ့ပါတယ်ဒါပေမဲ့အခုတိုင်ဖြစ်နေတဲ့ကိစ္စတွေမှာအာဆီယံကိုယ်တိုင်ကသူ့ရဲ့ဒေသအတွင်းထိခိုက်မှုဆိုတဲ့ဒေသလုံးကျူကြီးကိုထိခိုက်တဲ့ပုံစံမျိုးလို့မြင်လာကြအစ်မမြင်လာကြအခုကဒီလိုပါဖြစ်လာတဲ့ဆိုရှင်ဒီဒီဒေသမှာဖြစ်တဲ့ကိစ္စတွေကတချို့သောအာဆီယံနိုင်ငံတွေဒီလိုမျိုးတော့ထိခိုက်တယ်ပေါ့နော်ဒီအာဒါတီရဲ့ဒီနောက်ကသူတို့နဲ့ပတ်သက်ပြီးတော့စိတ်မစားမှုတွေကထိထွားလာတယ်အဲ့တော့ဒီဟာမျိုးအရင်တော့ကနိုင်ငံကိစ္စတွေမကဘဲနဲ့နိုင်ငံကြီးရဲ့ policy တွေတော့ရက်ခံမှုတွေဖြစ်လာတယ်တက်တယ်မှာလေဟိုအရင်တော့ကဆိုရှင်ဒီဒီမျိုးနောက်ဆုံးချိန်မှာဟိုဥပစာရဲ့မှုအပိုင်းကိုပြောမလားမြန်မာနိုင်ငံအစိုးရဘက်ကနိုင်ငံကနဲ့လက်တွဲလို့ဆောင်မှုအပိုင်းမှာပြောမလားဆိုတဲ့အရာမျိုးကျွန်တော်ပြောနေခဲ့တယ်နော်ပိုင်းမှာလက်တွဲလုပ်ဆောင်မှုရအားကြီးလာတယ်။လက်တွဲလုပ်ဆောင်မှုတော့အားနေလာတယ်။အဲ့ဒါပါလေဒီငွေကြီးရဲ့ဖိအားပေးမှုတွေ၊ဝိုင်းလုပ်ဆောင်မှုတွေကလည်းဒီမှာနေရာတွေမကောက်သေးတာပုံမှာလည်းပြောင်းမှုအများကြီးရှိလာတယ်။ဒါဆိုလို့အာဆီယံနိုင်ငံရဲ့မြန်မာနိုင်ငံပေါ်ပြင်ပြပြောဆိုမှုကဒီငါတဲ့ပုံမျိုးတော့ကျင်းထန်လာလို့သုံးသပ်လို့ရပါတ
ယ်။ဟုတ်ကဲ့ဆိုတော့ကိုယ်စီသူရဲ့သဘောထားကိုခင်ဗျာအခုကျွန်တော်ဒီအာဆီယံနေဟိုအရင်တော့လို့ပြောလို့ပြောထားမှရှိရအာဆီယံဘက်ကတောင်မှပြောလာဆိုလာရဲဆိုတော့ဒါအာဆီယံဘက်ကသဘောထားတွေပြောင်းလာတာမျိုးလားဒါမှမဟုတ်မြန်မာနိုင်ငံရဲ့အခြေအနေကိုကပြောစရာပိုဖြစ်လာလို့လားကိုယ်စီသူသုံးသပ်ပေးပါဦးခင်ဗျာ
။အဲဘီကတော့မြန်မာပြည်ရဲ့အခြေအနေကိုကပိုဆိုးလာလို့ပေါ့လေအခုကတော့တကယ်ကိုအဲနိုင်ငံတကာပြည်ထနာအကြီးကြီးဆိုတဲ့ဟာမျိုးပဲကိုရောက်သွားတယ်။အနည်းဆုံးတော့ဘင်္ဂလားဒေ့ရှ်ကနေမှခုနကလို8000အရှာပါညာဒီဘက်ကိုပြေးလာတာလည်းရှိနေတယ်။နောက်ပြီးရခါကျရင်ကျွန်တော်တို့ဒီကန်ဖတ်မှုအန်ဒီရရောက်လာတယ်ဆိုရင်ဒါအကြမ်းဖက်မှုအန်ဒီရဆိုရင်အနည်းဆက်ဆုံးကဒီမှာပြည်ကနေဆက်ပြီးပြန်လာမှာဒီ8000အရှာပြန်ဖြစ်နေတဲ့ခါကျတော့သူတို့ကိုယ်တိုင်လည်းစိုးရင်လာတဲ့သဘောရှိတယ်ပေါ့နော်။သူချင်းတော့ဟိုအရင်တော့ဆိုရင်ဘာပြောပြောမြန်မာကိုနားလည်တဲ့နိုင်ငံတွေလို့ပြောလို့ရဥပမာစင်ကာပူလိုဟာမျိုးပေါ့အဲ့သူကိုယ်တိုင်နဲ့ကကွာဒါကဟိုစကလုံးကတော့တုံးတာကရင်ကြီးကြီးပဲတုံးတယ်ဒါပေမဲ့သူကိုယ်တိုင်ကမြန်မာကဒီလမ်းကြောင်းမသွားတင်ဘူးပေါ့နော်ကိုကောင်းတဲ့လမ်းကြောင်းကိုသွားတင်တယ်ဆိုရဟာမျိုးကျွန်တော်တို့ပြောတာတွေ့ရတယ်အရင်ဟိုစင်ဟိုဒီနိုင်ငံရေးဝန်ကြီးဆိုရင်အရင်2019ဖြစ်ဖြစ်ချင်းကသူရင်ကြီးလာကမှာတကယ်တမ်းတော့မြန်မာပြည်ကိုကာကွယ်တဲ့ပိန်ကုန်မျိုးကိုသူကပြောခဲ့တာဒါပေမဲ့အခုနောက်ပိုင်းသူတို့နိုင်ငံတွေကတော့ကပါဘာပြောပြောမြန်မာကိုပြားပေးလာတဲ့သဘောရှိတယ်ပေါ့နော်အဲ့ခါကျတော့သူတို့မြန်မာဒါကနိုင်ငံတကာပြည်ထောင်အကြီးဖြစ်လာတယ်ပြီးတော့သူတို့ကိုယ်တိုင်ကြီးထိခိုက်မဲ့ဟာမျိုးဖြစ်လာတယ်အဲ့ဒါကိုလည်းမြင်လာတယ်နောက်တစ်ခုကတော့ဟိုမိတ်ဆွေနိုင်ငံအနေနဲ့လည်းဟိုလှုပ်လို့ရမဲ့နေကိုဝိုင်းပြီးတော့ဖြည့်ရှင်းပေးတာလည်းပါတယ်ပေါ့လေဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ approach ကတကမ္ဘာလုံးနဲ့ကိုကွဲကလေးဖြစ်နေတဲ့ခါကျတော့အာဆီယံနိုင်ငံတွေကလည်းဒါကိုမြင်လာပုံရတယ်ပေါ့နော်ဆိုတဲ့ခါကျတော့ကျွန်တော်မြင်တော့အရင်တက်မလို့ဆိုရလက်ထက်တုန်းကဖိအားတဲ့တောင်မှအခုချိန်မှာခံရတဲ့ပြည်ဟာတော်တော်ကြီးတယ်ပေါ့အရင်တော့ဆိုသူကမျက်နှာချင်းဆိုင်တွေ့ရင်ဘာပြောပြောတော့အေးဆေးဆေးကျွန်တော်တို့ဖြစ်သွားလိမ့်ရှိတယ်အခုကျတော့ဒီကျွန်တော်တွေ့ရတော့ဒီ Megan Du Tamara Mike Pence နဲ့ Donald Trump ကြီးတွေ့တာဆိုသူတို့နောက်မှာတော့အေးဆေးဆေးဖြစ်ချင်းဖြစ်မယ်ဒါပေမဲ့ဒီမီဒီယာရရှိမှာတော့သူတော်တော်လေးကိုစတောင်းနေတယောက်ကအခြေရင်တက်တဲ့ပုံစံမျိုးတွေတွေ့တွေ့ရတာပေါ့နော်တွေ့ရတဲ့ခါကျတော့ကျွန်တော်မြင်နေရတော့မြန်မာနိုင်ငံနဲ့ဆက်သွယ်တဲ့အခြေအနေကအာဆီယံပါဝင်နိုင်ငံတကာတန်ခိုးရယူဆတဲ့အတွက်ကြောင့်မို့လို့ဖိအားအိုးရင်ကားတဲ့အတောင်ပိုကြီးလာတာတွေ့ရတာပေါ့
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီမြန်မာနိုင်ငံဒီလူခွင့်ပြဿနာတွေမှာလက်တလို့ဒီရခိုင်ကိစ္စအရှည်တန်းရောက်နေပြီမဲ့လေဟိုမီဒီယာလွတ်လပ်ခွင့်ကိစ္စတွေလို့တခြားကိစ္စတွေကလည်းဒီနိုင်ငံတကာအတိုင်းအဝန်မှာကြာခဏဆိုသလိုဟိုထောက်ပြပြီးပြောနေတဲ့ကိစ္စတွေပါဟို EU ဆိုရင်လည်းဟိုတလောကပဲဒီ GSP ကုန်သွယ်ရေးအထူးကန်ဆောက်ခွင့်နဲ့ပြန်ရုပ်တင်မတင်ဆိုပြီးတော့လာပြီးအကဲခတ်တာမျိုးတွေရှိပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့လက်ရှိလူခွင့်အခြေအနေကရောဒီနိုင်ငံတကာဆက်ဆံရေးမှာဟိုကြီးကြီးမားမားအကျိုးဆက်တွေရှိလာနိုင်သလားကိုစီရသူ
အဲရှိတာပေါ့လူခွင့်ရတော့သူကဟိုနိုင်ငံတကာဆက်ဆံရေးမှာသူကဟိုဟာရပေါ့လေတရားတချောင်းနေနဲ့ကျွန်တော်ကရှိတယ်ဟိုဥမာအမေရိကန်မှာဆိုလည်းသူကဒီ human right အဖွဲ့ဆိုပြီးတော့ဒီဒါဟိုသမ္မတအကြံပေးတဲ့အဖွဲ့ရာဒီလူခွင့်ရရှိတော့အကြီးရဲ့တစ်ဖက်ကကြတော့လဲစီဝါရရှိတော့နဲ့ဖွံ့ဖြိုးရရှိတော့အကြီးရဲ့ဆိုပြီးသူ့ဘာကိုအကြံပေးဖွဲ့ရာတစ်ခုနဲ့တစ်ခုထောက်ထားကြတာမှာ human right အဖွဲ့ကကျွန်တော်တို့တသက်ရှိတာဟိုရှိရခါကြတော့ဒါကတော့အခုရခိုင်ကိစ္စပေါ်လာတဲ့အခါမှာကျွန်တော်တို့ရဲ့တခြားဟာတွေကလည်းဟုတ်ကဲ့ဖြစ်လာတာပေါ့လေတော်လဲဆိုတော့ဟိုတကွက်မြင်ပြီဆိုရင်ကျွန်တော်ဟိုကျွန်တော်ဖြစ်သောမျက်စိနဲ့ရှုကြည့်ရင်တော့တော်တော်များများပြောက်သွားတာပေါ့လေ2014 15လောက်တုန်းကအခုကျတော့ဒါဟိုအစ်စ်တင်တဲ့မျက်စိဘုံနဲ့မျက်စိနဲ့ကြည့်ရကြတဲ့အခါကျတော့ကျန်တဲ့အရင်တော့ သိမမြင်တဲ့ဟာတွေပါအနာစာတွေပါအခုဟာမြင်လာပြီးတော့ဒီမီဒီယာလွတ်လပ်ခွင့်ကြတော့လေအခု writer ကိစ္စပေါ့လေ writer ကိစ္စတော့ဒါရခိုင်ကိစ္စနဲ့တိုက်ချိတ်ဆက်နေတဲ့ခါကျတော့ဒီမြောက်ကိုဒါထောင်နဲ့ထည့်ထားလိုက်တော့ကျွန်တော်တို့လက်ရှိဥပဒေအရဆိုရင်တော့အပြစ်ရှိတာမရှိတာဒါကတပိုင်းလို့ဒါပေမဲ့နိုင်ငံတကာမြင်ပါကြ writer ဆိုတာကတကယ်ကိုဒီကမ္ဘာလုံးကတရင်ရောက်စားနေတဲ့အဖွဲ့ကြီးတရင်ဖြတ်နေတဲ့အဖွဲ့ကြီးอ่ะဆိုတော့သူတို့အတီရယ်ဆိုတာနဲ့တကယ်ဒီကမ္ဘာလုံးမှာမြန်မာဟိုမီဒီယာလွတ်လပ်ခွင့်မှာထိသွားပြီမီဒီယာလွတ်လပ်ခွင့်ထိပြီဆိုရင်ကျန်တဲ့ဟာတွေပါအလိုလျောက်ကျွန်တော်တို့ကဆင်းသွားရတဲ့ထုံးစံအရမ်းရှိတော့ဟိုပို့ပြီးတော့လူတွေကစိုးရိမ်လာကြတာပေါ့နော်နိုင်ငံတကာအမြင်ကလည်းဟိုဒုက္ခရေးပါတော်တော်လေးကိုမှမြန်မာပြည်ကထိနေပြီဆိုပြီးအကုန်လုံးကဝိုင်းကြွက်လာကြတာပေါ့ပြီးတော့ဟိုအရင်ကနောက်ဆုံးနေရတဲ့ဒီလူခွင့်ရေးဖွဲ့တွေပေါ့လေဒီလူခွင့်ရေး lobby ဖွဲ့ကြီးတွေရှိပါတယ်နိုင်ငံတကာမှာလူခွင့်ရေးစောင့်ရှောက်နေတယ်သူတို့ကိုယ်တိုင်ကလည်းမြန်မာပြည်နဲ့ပတ်သက်အရင်ကရေးစရာနည်းသွားတယ်ပေါ့နော် report တွေကအခုကျတော့ report ကမြန်မာပြည်နဲ့ပတ်သက်ပြီးဒီရရေးလိုက်ရင်ကိုယ်ကနိုင်ငံတကာကနေပြီးတော့မှလက်ခံပြီးတော့ဖတ်သွင်းနေတာကြောက်လာတယ်သူကလည်းသူတို့တခြားသွားလုပ်ရမလို့အာဖရိကကြောင်ရေးစရာမလို့မြန်မာပြည်ကြောင်ရေးလိုက်ရင်ကိုသူတို့အလုတ်ကတစ်ဝက်လောက်မကလို့တော့ဘောလောက်ပြီးတဲ့ကိစ္စဖြစ်တော့သူတို့ကလည်းဒီဘက်ကိုအားထည့်လာကြတော့ပို့ပို့ပြီးတော့ဒီမြန်မာပြည်လူခွင့်ရေးကိစ္စနိုင်ငံတကာမှာပေါ်လာတာပေါ့လေကျွန်တော်သိနေ
တာလေဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းသဘောတော့ခင်ဗျအခုဒီလက်ရှိမြန်မာနိုင်ငံလူခွင့်ရေးအခြေအနေရဒီနိုင်ငံတကာဆက်ဆံရေးမှာအကျိုးဆက်တွေကြီးကြီးမားမားကျော်ဝနိုင်တယ်လို့မြတ်ယူဆလား
ဟာအကျိုးဆက်တွေကြီးကြီးမားမားဖြစ်နေပုံစံမျိုးဖြစ်ပါတယ်ဒီကျောင်းဆိုင်ကြီးဆိုရက်လာတဲ့ချိန်မှာဒီမကမှာကျွန်တော်တို့ဒီအရင်တုန်းကဒုံကလေကျွန်တော်မင်းကြီးရဲ့ရှိန်ကြီးဒီနိုင်ငံတစ်ခုကအဆက်ကျဲမှုတွေလောက်ဆောင်ပြီးတော့နာမည်ပေါ်ထွက်တဲ့ပြည်သူမျိုးမဟုတ်ဘူး။အမည်မလုပ်သင့်တော့ဘူး။အစိုးရတစ်ခုကျွန်တော်တို့နှိမ့်ညာမယ်၊သူ့အနေနဲ့သူ့ရဲ့ကြောင်းနဲ့မှုတွေလောက်ဆောင်မယ်။ဒါကြောင့်မို့လို့ကုလသမဂ္ဂမှာရှိတဲ့အထူးလှုပ်ထုံးလုပ်ပြီးနိုင်စဉ် special procedure ကိုတော့ကျွန်တော်တို့ဟိုပြည့်ဖြတ်ဖို့အတွက်ကြိုးစားခဲ့ကြတဲ့လှုပ်ရှားမှုတော့ရှိခဲ့တယ်။ကျွန်တော်တို့ပြည့်စင်မြန်မာနိုင်ငံကိုလာရောက်ပြီးစံစမ်းပြီးလာတဲ့အကျိုးဆောင်ဆက်စည်းရရှိတော့သူ့ကိုလည်းကျွန်တော်တို့ဒီဒီမျိုးဆက်ပြမလို့အတော်ဟုတ်ပြည့်ရလက်တိုင်းကိုဆိုတော့ဖြောချပြီးအတွက်ပြောကြခဲ့တယ်မြန်မာနိုင်ငံပေါ်မှာဒီပြည်သူကြောင်းရဲ့မှုကိုအားပေးထောက်ခံတဲ့အမည်နဲ့အရင်တော့အရင်ကြီးကိုဖြောချခဲ့တယ်ဒါပေမဲ့အဲ့ဒီခါကြီးအကုန်လုံးကအခုချိန်မှာပြောမယ်ဆိုရင်ဖြောချပြီးကြိုးစားမယ်မဖြောချတဲ့အပြင်ပုံပြီးတော့တာပြားပြီးတခါဒီလိုဆိုင်အရင်စိုက်ကြီးရအများများလာတယ်ပါကြောင်လဲဆိုတော့ခုနပြောရဲကျွန်တော်ခိုင်ပြတ်မှာဖြစ်နေတဲ့ကိစ္စကတကယ်ကိုနိုင်ငံတကာရဲ့အာမျက်စိအာတောက်ပေါက်ကြည့်ရတဲ့အခြေအနေဖြစ်လာတယ်ဆိုးသွားပါတယ်လို့ပြောလာကြတယ်ဒီအရင်တော့ပြောနေတဲ့နိုင်ငံတွေမဆောက်ဘူးဒီအရင်တော့မြန်မာနိုင်ငံအကြောင်းလူခွေနဲ့ပတ်သက်ရင်စိတ်ဝင်စားတဲ့နိုင်ငံတွေကစပြောဆိုမှုတွေရှိလာတယ်တစ်ခါပါလေကျွန်တော်တို့ကအရင်တော့ကိစ္စတွေကရေးသွားလာတော့မရောက်တော့ကြစစ်ပွဲတွေဆက်တော့ရှိနေတော့မယ်ဒီမီဒီယာဥပဒေကြောင့်လို့ခုနလို writer လူမျိုးတက္ကသိုလ်တင်းတက်ပြီးပေါ်ဖန်ဆင်းကြီးရှိလာတယ်။တက္ကတရားစီရင်ပိုင်းမှာအားနည်းရဆိုတဲ့ချက်တရားရှိနေတော့ခုလုံးမကတော့ဘယ်နဲ့တခြားသော issue တွေအများကြီးဆက်ရှိလာတယ်။အခုဒီဖြစ်တာကဒီလိုပဲဆိုလို့ဖြစ်လာချင်တယ်။တင်းလာမှရှိရအရာမျိုးမဟုတ်ဘူး။တင်းစစ်စစ်ကိုရမ်းညံတယ်။တင်းစစ်စစ်ကိုရမ်းညံတယ်။ဒါထဲမှာကျွန်တော်ခုနလိုဖြစ်စီကအလုံးအယူဆက်ရောက်တဲ့စုစုဝါဖြစ်တဲ့ဖြစ်ဖြစ်ဖြစ်တဲ့အခါမှာဒီမှာအရင်ကအရင်ဆက်ကိုများလာတယ်။အဲဒါကြောင့်အခုဆိုရင်ကျွန်တော်တို့ကုလသမဂ္ဂလူခွင့်ကောင်စီပါရှိတဲ့လူခွင့်ဆိုင်ရာလက်ထုတ်ပြီးမှကပဲနဲ့ဒီနောက်အထက်ကျွန်တော် UNC ဂရင်းနီယာကဘာသူတွေရပြီးကုလသမဂ္ဂလူခွင့်ကောင်စီသူတွေရပြီးနောက်တစ်ချက်အစီအစဉ်ခေါ်တဲ့ဒီတရားစီရင်မှုအပိုင်းကြီးဆက်လက်သွားဖို့ကြည့်လောက်ဆောင်တဲ့ဟာတွေကမြန်မာနိုင်ငံကနိုင်ငံတည်တည်နဲ့ကျွန်တော်တို့ကိုယ်တိုင်တိုးတက်ဖို့တော့ပြည်နေတော့မှာအများကြီးတက်မှုညာပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆွေးနွေးဝက်တို့ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်လည်းတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးမြစ်တာရက်ခင်နေတာတော့ဒီဆွေးဟိုကျန်တဲ့လူတွေလည်းအကုန်လုံးပါဝင်ဆွေးနွေးခွင့်ရဖို့အတွက်ကိုတနက်နေ့များလူရင်းတူရှင်းနဲ့ဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းပေးဖို့မြစ်တာရက်ခင်နေပါတယ်ကျွန်တော်အရင်ဆုံးတူဦးကတော့ကျွန်တော်မြန်မာနိုင်ငံကကိုစိုးဝေဖြစ်ပါတယ်ကိုစိုးဝေဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီလူခွင့်ရေးပေါ့ဗျာလူခွင့်ရေးဆိုတာကလူသားတိုင်းလူသားတိုင်းရဲ့အခွင့်အရေးဖြစ်တယ်မွေးဖွားလာတဲ့ကဒါမွေးဖွားလာတဲ့အတူတူလူဖြစ်လာတဲ့လူပါလာတဲ့အခွင့်အရေးဖြစ်လို့လူသားတိုင်းလူသားရထက်ရတဲ့အခွင့်အရေးဖြစ်တယ်ဆိုတာကိုကျွန်တော်ပြောချင်တယ်အဲ့ဒီရတဲ့ရထက်တဲ့အခွင့်အရေးကိုလည်းမှန်ကန်တဲ့အချက်အလက်တွေနဲ့တွားမှ
ဟိုရချိပါလိမ့်မယ်မမကန်နဲ့အချက်လက်တွေဟိုမမမကန်နဲ့အထောက်ထားနေသွားလို့တော့ဘယ်တော့မှရနိုင်မှာမဟုတ်ဘူးလို့ကျွန်တော်ပထမဆုံးပြောချင်ပါတယ်ပြီးတော့ဒုတိယတစ်ပြီးကျွန်တော်ပြောချင်တာကဒီပေါ့ဟိုအကြောင်းအရာတစ်ခုကိုချိတ်ကပ်နေနေရမှာလားနော်ဟိုပေါ့ဒေါသနဲ့တွားလို့အမှန်ကိုမရောက်နိုင်ပါဘူးဉာဏ်ပညာနဲ့တွားမှလည်းအမှန်ရောက်နိုင်ပါလိမ့်မယ်ကျွန်တော်တို့မြန်မာနိုင်ငံကဟိုလူလည်းရကလေးကဟိုအဆက်ဆက်တက်လာတဲ့အစိုးရတွေဟာအာဏာရှင်ဆန်တဲ့အစိုးရနောက်ဆက်အာဏာရှင်အစိုးရပေါ့ဆိုတဲ့အခါမှာကျွန်တော်တို့ဟိုဟိုမြန်မာနိုင်ငံမှာတက်တယ်လေအများကြီးသူတို့ကြောင့်ဒါဟိုမဖြစ်တဲ့ပြဿနာတွေမပေါ်တဲ့ပြဿနာတွေတခုပေါ်လာတယ်လို့ကျွန်တော်ကယူဆတယ်လေ
ဟုတ်ကဲ့ပါ
ကိုကျောင်းဝန်ကြီးလို့ပြောနေတာလေကျွန်တော်တို့မြန်မာနိုင်ငံမှာဒီအာဏာရှင်စနစ်တွေချုပ်နှိမ်သွားတာနဲ့ဒီပြဿနာတွေတောက်သွားမယ်လို့ကျွန်တော်တောင်းမြင်တယ်လေဒါကြောင့်မို့လို့ပညာနဲ့
ဆိုဝင်ဆွေးနွေးရကျေးဇူးပါကျွန်တော်နောက်တစ်ခုလည်းလည်းပေးချင်ပါတယ်သူကတော့ဒီ American ပြည်သူဒီ Hawaii ပြည် Hawaii ရပါဟိုတန်ကတော့တပားဖြစ်ပါတယ်အရှင်ဦးအန်တန်တာပဏိတာဖြစ်ပါတယ်ဆရာဟိုအရှင်ဖျားအရှင်ဖျားရဲ့သဘောထားလဲဆွေးနွေးချင်တာပဲဖြစ်ဖြစ်မင်းမြင်ချင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြင်မိတ်လို့ရပါတယ်ခင်ဗျာဟယ်လိုအရှင်ဦးအန်တာအနန္တပဏိတလိုင်းရတော့ကြာသွားပါတယ်နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုအေးလိုင်းဖြစ်ပါတယ်ကိုအေးလိုင်းရှိနေမှာတမားလေကိုအေးလိုင်းသဘောထားလဲလူရင်းတူရှင်ဆွေးနွေးနေမှာလေခင်ဗျာ
အေးဟုတ်ကဲ့ပါခင်ဗျာကျွန်တော်ကယူတင်တဲ့သဘောထားကတော့ဘယ်လိုပြောမလဲဆိုလို့ကြည့်ကြခင်နိုင်ငံသားအနေနဲ့တော့အနေနဲ့ငင်ပါဟိုအော်ဘလတ်တမကပါမြန်မာနိုင်ငံပေါ်တော့ပြားပူပူပြီးတော့ပြားပေးနိုင်တယ်လို့ကျွန်တော်ယူဆတယ်ဘာကြောင့်ဆိုလို့ကြည့်ကြခင်အခုလက်ရှိဆွေးရအနေနဲ့ရခိုင်အရေးပါဒီကအရေးရောဟိုကရှင်ရှင်အရေးရောဘာတခုမှတော့တူတာမှုတို့ကတော့တူတာမှုလုပ်နိုင်တာမရှိပါဘူးခင်ဗျာပေရှင်းပြနိုင်တာမရှိပါဘူးဘာကြောင့်လဲဆိုလို့ဒီကဥပမာအပြင်ပြောမယ်ဆိုရင်တော့ရကန်အရေးမှာဥပမာအပြင်ယိုဟန်ဂျာလို့အောင်နေရင်တော့ဥပမာအပြင်ဒီတော့ဒီလိုအတေပြူလိုက်ရင်တော့အဲ့တော့သူတို့ကလည်းပေးရှင်းသွားပြီဥပမာအပြင်အပိတ်ရက်စရက်ဆက်ထုတ်ကြတယ်ကြေးလို့ဘာနဲ့သူ
တို့က
တည်းကလည်းဒီမှာရက်စရက်ကတရားလို့ရှိပြီဒါမှဘာတခုမှတပေါင်းသူရတာမရှိပါဘူးခင်ဗျအဲ့ကြောင့်ပြောမယ်ဆိုရင်တော့နိုင်ငံတကာပါဘုနာသမကပါတော့အလုံးနိုင်ငံပေါ်အကွာတော့တရားတော့မမနိုင်ငံအပေါ်တော့ပုံပြီးတော့ပြအားတယ်ပြလာနေလို့ကျွန်တော်ယူဆတယ်ဘာကြောင့်လဲဆိုလို့ရှိပါဟ
ုတ်ကဲ့ကိုေးလိုက်
တို့ကတော့ပြအားပြနေတာအခုပြအားနိုင်ငံတကာကလည်းပြအားဖိနေတာပေတော့တဲ့ရှုပ်သွဲလာမယ်လို့ကျွန်တော်ယူဆတာဘာကြောင့်ဆိုရင်အခုကြီးွားတဲ့စစ်ပွားတဲ့ပြစ်တာတွေဆိုလို့ရှိတာအလို့သမားတွေအလို့မဲ့ဖြစ်သွားမယ်ဒါမဲ့ဒေသလူထုတွေနိုင်နာသွားမယ်ဆိုတာကအဲ့ဒါအစိုးရအနေနဲ့ဒေသလူထုအပေါ်တနာစစ်နဲ့တာနာစစ်ထားပြီးတော့အဲ့ဒါပြင်ချင်ရ
ဟုတ်ကဲ့ကိုေးလိုက
်ဘလူနီးနဲ့ပယ်ရှောင်းနိုင်မလဲနိုင်ငံတကာကလည်းဘလူရှောင်းနိုင်မလဲ
โอเคကိုရီးလိုင်းဆွေးနွေးတာကျေးဇူးပါဟိုကိုရီးလိုင်းအဓိကပြောချင်တာကတော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးပြည်ပြည်လေးလေးဟိုဟိုကျင်းနေနိုင်လောက်တဲ့အဖြေတစ်ခုရှာမယ်ဆိုရင်တော့ဟိုနိုင်ငံတကာပြည်အားတွေလည်းရောပါသွားနိုင်တယ်ဆိုတော့ဟိုအဓိကပြောချင်တယ်လို့နားလည်ပါတယ်ဆိုတော့အခုဆော့ဆော့ကျွန်တော်တို့ဟိုတယ်လီဖုန်းလိုင်းပြတ်သွားလို့ပါဟိုအရှင်ဦးအန်နတာပါနီတာလိုင်းပေါ်ဒီလိုင်းပေါ်ပြန်ရောက်လာပါပြီအရှင်အန်နတာပါနီတာအနေနဲ့လည်းဆွေးနွေးချင်တာပဲဖြစ်ဖြစ်မင်းမြင်ချင်တာပဲဖြစ်ဆွေးနွေးမင်းကြားလို့ရပါတယ်ခင်ဗျာ
သွေးနေတင်တာပါလေဘုံမောကတော့ဗမာလူမျိုးတော့မဟုတ်ပါဘူးအမေကတောင်ပိုင်းအိန္ဒိယပါဗမာပြည်ကလည်းဘုံမောကဒီနှစ်ကို10ကောင်းလောက်ပြိုင်တက်ကိစ္စအိမ်နဲ့ကြွရတဲ့ခါကျတော့ဗမာပြည်ကတော့ဟိုခုနဖြစ်ရလူပြည်ပြောသလိုပါပဲလူအခွင့်အရေးဆိုတာကတော့လုံးဝမရှိဘူးအဲ့ဒါတော့အမှန်ပဲနောက်တစ်ခုကတော့သူကဟိုမြန်မာအလင်းသတင်းစာလိုပဲတကယ်အမှန်နေတော့အဲ့ဒါလေဘုံမောကဗမာစကားတွေလည်းကောင်းကောင်းမပြောတတ်တော့ကောင်းတာကတော့ဘုံမောကစင်ကာပူမှာနေတာများတယ်၊ဒူဘိုင်းမှာနေတာများတယ်။အမေရိကန်နိုင်ငံသားဖြစ်နေတာ1985ခုနှစ်တည်းသူတိုင်းပြည်ဒီမှာဥပဒေအရင်ကောင်းတယ်၊လိုက်နာတယ်။အဲ့ဒီလိုပဲမြန်မာနိုင်ငံကဥပဒေကောင်းကောင်းလုပ်ပြီးတော့လိုက်နာမယ်ဆိုရင်တော့ဟိုတခြားဘာမှလုတ်ပေးကြမလို့ဘူးလို့ထင်ပါတယ
်တင်ပါဗျာ
ဘုံလည်းအဲဒါပါပဲဥပဒေအတိုင်းပဲပေါ့နော်
တင်ပါဗျာဟိုတရားဥပဒေစိုးမိုးဖို့အရေးကြီးရဲ့ဆိုတော့အရှင်ဖျားအဓိကထောက်ပြနေတာပေါ့
သူပြောတာတွေကိုလိုက်လုတ်ပေးကြမလို့ဟိုရခိုင်ကပြောမယ်ဟိုရိုဟင်ဂျာကပြောမယ်အဲ့ဒါတွေလည်းလိုက်ပြောဖို့ပို့တိုင်းကြီးကဥပဒေကောင်းကောင်းဥပမာဘုံကစင်ကာပူနဲ့ဒူဘိုင်းကိုလေ့လာတဲ့အခါကျတော့သူဘာမှပြဿနာမရှိဘူးလေသူကအရင်ကောင်းနေလေ
တင်ပါဗျာ
အဲ့ဒီပို့တိုင်းပြမှာဥပဒေကိုတိုင်းပြကိုလူမျိုးကိုနိုင်ငံကိုဘာသာကိုယဉ်ကျေးမှုကိုဥပဒေ ဒါအတိုင်းနာတကယ်လိုက်နာမယ်ဆိုရင်ဘာမှပြတ်တာမရှိပါဘူးဒါပါပဲဘုံဘုံပြောချင်တာ
တင်ပါဖေဆွေးနွေးတာကျေးဇူးပါနောက်တူကတော့ဖင်လန်နိုင်ငံကိုငင်းချမ်းအောင်ဖြစ်ပါတယ်ကိုငင်းချမ်းအောင်သဘောထားလဲဆွေးနွေးမြင်းမြန်းလို့ရပါတယ်ကိုငင်းချမ်းရင
်ကဲကဲကောင်းလင်းဦးရေအမကောပြောမရကိုစီအရတူမှာရှိပါတယ်ကျွန်တော်တို့အိမ်ကြီးချင်းထိုင်းနိုင်ငံမှာအလုတ်ရှိအလုတ်သမားဆိုပြီးတော့လွှဲချလို့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတော့မှထိုင်းအစိုးရကတည်တည်ချာချာအရေးယူတာကိုရှိပါဥရောပသမဂ္ဂတို့အမေရိကန်တို့အကုန်လုံးကပိတ်ဆို့မဲ့လုပ်တဲ့အချိန်မှာအစိုးရကတိုင်းသူပြည်သားတွေကိုချစ်ပြီးတော့ငါတို့နိုင်ငံမှာမတရားမှုလုပ်လို့မရဘူးဒီလိုလုပ်ရင်နိုင်ငံတကာကငါတို့ကိုအရေးယူမယ်ဆိုတဲ့ပုံစံမျိုးနဲ့ပေါ့နော်ထိုင်းအစိုးရကအရေးယူပြတဲ့ပုံစံမျိုးကိုဗိုလ်ချုပ်ကြီးတွေကအရေးယူပြတဲ့ပုံစံမျိုးတွေကိုမလုပ်နိုင်ဘူးကိုတိုင်းပြည်ကိုကိုကမဖြစ်ဘူးအမျိုးသားရေးရစီရေးနဲ့ပဲတွားပြီးတော့လူ့အခွင့်အရေးကိုဂရုမစိုက်ဘူးဆိုရင်တော့အနောက်နိုင်ငံကဖီအားတွေကပို့ပို့ပြီးတော့လာမှာသူတို့စံနှုန်းနဲ့ကျွန်တော်တို့စံနှုန်းနဲ့ကိုက်ဆရာမလိုပါဘူးကျွန်တော်တို့ကနိုင်ငံတကာကစီးနေစီးကံဥပဒေတွေကိုအခုပြည်သူအစိုးရကဘလို့လုတ်ပေးနိုင်မလဲဘလို့အရေးယူနိုင်မလဲပေါ့2008ခြေကဥပဒေကိုလွှဲမချဘဲနဲ့လုတ်နိုင်မလားဆိုတော့ကိုစရသူနဲ့ဦးအောင်မျိုးမင်းတို့အတိုင်နိုင်ငံတွေပေါ့နော်ဟိုဖြေပေးနိုင်ဖြေပေးကြပါခင်ဗျာ
โอเคကိုညင်းညက်ကြီးကျွန်တော်သူတို့ပြီးရင်ဟိုတက်နိုင်တဲ့လောက်အချိန်ရလောက်ဟိုဟိုပေါ်ဖြေခိုင်းပါမယ်ဒီကိစ္စနဲ့ပတ်သက်လို့နောက်ကျွန်တော်တို့ဒီ Sunny World တက်ကို Facebook တရားနေပြီးတော့ဟိုပေးထားတဲ့ comment တွေလည်းတစ်ခါလေကျွန်တော်ဖော်ပြချင်ပါတယ်တချို့စာတွေဟိုမဆုမုံမဲ့ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ Very Like ဆိုတဲ့အကောင့်ကမြန်မာနိုင်ငံကနိုင်ငံတကာဆက်ဆံရေးဟာပို့ပြီးတော့ဆိုးဝါးလာမှာပါတဲ့ဘာဖြစ်လို့လဲဆိုတော့လူခွေချိုးဖောက်ခဲ့လို့ပဲဖြစ်ပါတယ်တဲ့ဆက်ဆံရေးပြန်ကောင်းလာဖို့ဆိုရင်တော့ကိုလူခွေချိုးဖောက်ခဲ့တဲ့အဖြစ်ကိုကိုတာဝန်ယူပြီးတော့ခံရမှာပါတဲ့ဒါမှလည်းနိုင်ငံတကာဘက်ကအဲ့လိုမှမဟုတ်ဘူးဆိုရင်တော့နိုင်ငံတကာဘက်ကယုံကြည်မှုကင်းသွားမယ်အဆက်အသွယ်တွေပြတ်တောက်သွားမယ်ပြည်သူတွေအများကြီးညင်သာသွားပါလိမ့်မယ်တဲ့ကိုဆိုင်ဆိုတဲ့အကောင့်ကတော့အခုလိုမျိုးအထင်လွဲနေတာကြားခဲ့ပါပြီတဲ့ဒီပြဿနာရဲ့နောက်ဆက်တွဲဆိုးကျိုးတွေကတော့မြန်မာခေါင်းဆောင်တွေညံ့လို့ပါတဲ့။ဘာညံ့တာလဲဆိုတော့မြန်မာတွေကိုအကြမ်းဖက်တာမြန်မာတွေကခံရတာကိုမပြောဘူးတဲ့ရေကုန်တုတ်ပိတ်ပြီးနေတယ်တဲ့။ရခိုင်၊ဟိန္ဒူ၊ကညွတ်စတဲ့လူမျိုးတွေကိုတော့မြန်မာတပ်မတော်ကတတ်တာမဟုတ်ပါဘူးတဲ့။ရခိုင်ပြည်စကိုငြိမ်းချင်တယ်ဆိုရင်ကျုပ်တို့အကြမ်းမဖက်ပါဘူးဆိုတာကိုမပြောသေးရဘီးမငြိမ်းနိုင်ပါဘူးတဲ့။ဇော်သူနန်းဆိုတဲ့အကောင့်ကတော့နိုင်ငံတကာဆက်ဆံရေးကတော့ကောင်းမှာမဟုတ်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူတို့ကဘေကလီတွေအတွက်တောင်းပေးနေတာပိုများနေလို့ပါတဲ့နောက်ပြီးတော့ပြည်သူအတန်ကိုလည်းနိုင်ငံတကာဘက်ကနားမထောင်ပါဘူးတဲ့တစ်ဖက်သက်ပဲတောင်းနေတာပါတဲ့ပြည်သူအစိုးရဆိုတော့ပြည်သူအတန်ကိုနားထောင်ရပါတယ်တဲ့ကျွန်တော်အမြင်ကတော့ဒီမိုကရေစီဆိုတာအများဆန္ဒနဲ့လုပ်နေကြရတာပါဆိုပြီးပြောပါတယ်ရှင်
โอเคพับเปียไปเจซูอ่ะนาวကျွန်တော်တို့တလက်စာတဲ့နဲ့ကျွန်တော်တို့ဒီဟိုပါဝင်ဆွနေဖို့ကျွန်တော်တို့ဟိုဆက်သွဲထားတဲ့ပုံကတူလဲရှိနေပါသေးတယ်ဟိုကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရေအချိန်သိပ်အများကြီးမရှိတဲ့အတွက်လိုရင်းတူရှင်ဆွနေမြင်မြင်ပြပါခင်ဗျာ
ဟုတ်ကဲ့ကိုကြီးတမတော်ထောက်ကံဝဲဆိုတာဒီအမျိုးသားအုပ်စုတွေလှုပ်ရှားနေတာသူတို့တစ်ဖက်ပဲလုပ်နေတာတမတော်နိုင်ငံတကာထောက်တယ်ပြည်သူကလည်းထောက်ခံတယ်တမတော်ဘယ်သူမှမကန့်ကွက်ဘူးအဲတမတော်မှာအပြည့်ရှိတဲ့လူတွေကိုအပြည့်ရှိတဲ့အတိုင်းအေးအေးယူပေးရမယ်ဟိုမှာလူအခွင့်ရပြောတယ်လူအခွင့်ကိုဥထင်းကျော်ကပါတရားဝင်စာတင်တယ်သူတို့အဖွဲ့ကတင်တယ်တင်ပြီးတော့ ONC ကို welcome ခေါ်တယ်ဒီတမတော်မှာအစိုးရတွေအရာရှိတွေအပြစ်ရှိတဲ့လူတွေကိုအရေးယူပေးပါသလိုတောင်းဆိုတယ်အဲ့ဒါလူအခွင့်ရနဲ့ဟိုဥပဒေအရဘာကြီးမှဟိုတရားတရားဟိုလိုရောဘက်လန့်ကြီးလည်းပုံမှန်မြင်ပါတော့ဟုတ်ကဲ့ဒီလောက်ပါကို
ဟုတ်ကဲ့ကိုတမောဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုအပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်ပြီးအလှည့်ပေးချင်ပါတယ်ဟိုအချိန်ရလဲအများကြီးမကျန်တော့ကျွန်တော်နှစ်ယောက်စလုံးကိုကျွန်တော်ဟိုအပိတ်အနေနဲ့သုံးသက်ချက်ကျွန်တော်ဆွေးနွေးစေချင်ပါတယ်ဆိုတော့ကျွန်တော်တို့အကုန်လုံးကလည်းထောက်ပြနေတာတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးမှာဒီပုံတိုင်းဆက်သွားနိုင်မယ်ဆိုလို့ရှိရင်တော့ဟိုတိတ်ပြီးအလားလာမကောင်းတဲ့သဘောထားတွေကိုညွှန်ပြနေပါတယ်ဆိုတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးတိုးတက်လာဖို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံပေါ်နောက်ပိုင်းကပေါ်လေနိုင်ငံတကာရေယုံကြီးကြီးဆက်ဆံလာနိုင်ဖို့ဆိုရင်ကိုအောင်မျိုးမင်းဘာတွေများအရေးကြီးအခုချိန်မှာလုပ်ဖို့များလိုနေမလဲ
ဒီကရတော့ပူပေါင်းဆောင်ရွက်မှုအရင်းကြီးရှိပါတယ်။ဒီနေ့တော့အဖြစ်ဖြစ်တယ်လို့ကျွန်တော်တို့စစ်တမ်းမရှိဘူးမလုပ်ဘူးဆိုပြီးညှဉ်းဆန်ပြီးတော့ဒီပွဲနဲ့လုပ်ငန်းတွေတိုင်းရှိနေတဲ့ကိစ္စအတိုင်းကိုအမှန်တကယ်အရေးယူဆောင်ရွက်မှုတွေလုပ်ဆောင်ပြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ယုံကြည်စိတ်ချမှုအပိုင်းဒီဆုံးအပ်စိတ်ဆင်းမှုအပိုင်းတွေကိုလုပ်ဆောင်မှုလိုအပ်တယ်ဆိုတဲ့အချက်မျိုးကျွန်တော်တို့လိုအပ်ပါတယ်။ကျွန်တော်တို့အခုဖြစ်နေတဲ့ကိစ္စတစ်ခုကဒီအပေါ်နေတဲ့အရာတွေအကုန်လုံးကိုလက်မခံမင်းနဲ့ဒါတွေကကျွန်တော်တို့ပြပါတယ်လုပ်ပါတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်ဒါပေမဲ့ရစီအောင်အများကလက်ခံနိုင်တဲ့တာဝန်ယူမှုတာဝန်ခံမှုရှိတော့ အပြည့်စီတဲ့သူတို့အပြည့်စီတဲ့အတိုင်းအမြင့်နိုင်တဲ့လုပ်ငန်းရှင်မျိုးမရှိသေးဘူးဒါကိုလွတ်ပါတယ်ဆိုတဲ့တတိယကြက်မရှိရအောင်အဲ့ဒီခုကြောင့်လို့ကျွန်တော်ပူဆိုးနေတယ်ဒါကြောင့်ပူပေါင်းဆောင်ရွက်မှုနဲ့ထိရောက်သောသက်ဆောင်မှုအပိုင်းကိုပြောတာဆက်ဆောင်လို့ရှိတယ်လက်တွဲလုပ်ဆောင်မှုလိုအပ်ပါတယ်ပြည်ပြည်ဆောင်ရွက်မှုလိုအပ်သောဥပဒေပိုင်းဆိုင်ရာပဝန်းကျင်ပိုင်းဆိုင်ရာဒီအချက်တွေကိုကြောင်းနေပြီးတော့ပူပေါင်းဆောင်ရွက်မှုသွားပါလို့စိုက်တွန်းလိုပါတယ်
โอเคสรุปเสียซีเอตู้ยะตบอดาครับเนี่ยเราดิနိုင်ငံတကာเนี่ยဆက်ဆံရေးတိုးတက်လာဖို့ဆိုရင်မြန်မာနိုင်ငံဘက်ကဟိုအရေးကြီးအခုချိန်မှာလုပ်ဖို့လိုအပ်တာလုပ်တင်တာဘာတွေများရှိမလဲ
နံပါတ်1ကတော့လွယ်တာဟိုကျွန်တော်တို့လွယ်ရင်လည်းလွယ်မယ်ခက်ရင်လည်းခက်မယ်ပေါ့လေဒါ ira ကိစ္စကကျွန်တော်စိတ်ထဲတော့ဖြည့်ရှင်းပေးဖို့လိုတယ်ပေါ့เนาะဥပမာသမရအနေနဲ့ဒါဟိုကိုယ့်ဘက်ကဒါတော့ပြစ်တန်လည်းချပြီးသွားပြီဆိုရင်ဒါသူ့အနေနဲ့ဒါလိုမျိုးချန်တာပွင့်လို့ပြောလို့ပေးလိုက်တဲ့ဘာညာပေါ့လေအဲ့လိုမျိုးဆိုရင်တော့ကျွန်တော်အမြင်တော့ဒီရတော့ပိုဆိုးနိုင်စရာမရှိဘဲနဲ့ပိုတော့မှစိတ်ခါတက်လာဖို့ရှိတယ်ပေါ့နော်ဒါကဟိုလွယ်လဲလွယ်တဲ့ဟာတစ်ခုပါအဲ့ဒါတစ်ခုပေါ့နော်နောက်တစ်ခုကတော့ဟိုခုနရခိုင်မှာကဟိုစခန်းနေလဲအများကြီးဟိုဘက်ကလည်းဝင်တိုက်တယ်ကိုဘက်ကလည်းဝင်ပြန်တိုက်ရတဲ့ခါကျတော့ဒီခုနသိန်းလောက်ထွက်ပြေးသွားတယ်ဆိုတော့ဒါကသူ့ဘက်ကိုဘက်တော့အမှားတော့ကျွန်တော်တို့ရှိမှာပဲအဲ့ခါကျတော့ကျွန်တော်တို့ကဟိုပင်ပိတ်ရင်းမယ်စာလေဟိုကိုဘက်ကပြောွက်တွေရှိတယ်ဆိုရင်လည်းဘာတွေဘာတွေဖြစ်သွားတယ်ဒါကိုပုံလင်းလေးနဲ့ဒီချာရှင်းပြဒီခါကျရင်နိုင်ငံတကာကိုလည်းလက်ခံလာအောင်လို့ကျွန်တော်တို့ပြောပြအဲ့လိုလုပ်လိုက်မယ်ဆိုရင်ဘာပြောကျွန်တော်တို့ကဟို platform အသစ်ရလာမယ်ဒီဟိုပုံမှန်ဆိုကိုကသူတို့သွားစကားပြောမယ်ဆိုရင်နိုင်ငံတကာဖွဲ့စည်းရေးသွားစကားပြောမယ်ဆိုသူတို့ကလက်ခံတွေ့ဖို့ခက်တယ်အခုဂျပန်ရေးစပ်ပြတော့သူလည်းတွေ့ကျင်နေကြတယ်လေဆိုတော့ဒီအချိန်မှာလုပ်လိုက်နိုင်ရင်ဘာပြောကိုအတွက်တခြား platform တွေပေါ့နော်စီးပွားရေးပါညာလည်းပွင့်သွားမှာဖြစ်တယ်လို့မျိုးကိုနိုင်ငံ image လည်းပို့ပြီးတော့ပြန်ပြီးတော့စောင့်နိုင်လိမ့်မယ်အဲ့ကျွန်တော်ဒီနေရာကိုအခက်ခဲလို့မြင်နေရတဲ့ဆိုင်အပေါ်ဂျန်နတီလို့ပြန်မြင်ပြီးတော့လေဟိုပင်ပိတ်နေတာတဲ့ဆိုင်ဟိုဝန်ခံတဲ့နာဝန်ခံလိုက်ပေါ့နော်ဆိုတော့ဟိုပြီးရင်ကိုဘကအမှန်တရားရှိရင်လည်းဟာဒါကတော့ငါကတော့မှန်တယ်မင်းတို့ကအဲ့ဒါမင်းတို့မှားနေတဲ့ဟာဆိုပြီးတော့ရှင်းပြတာမျိုးအဲ့ဒါမျိုးလုပ်နိုင်မယ်ဆိုရင်တော့ဒီဆက်တွေကတော့ဆက်သွားနိုင်ကြရတော့ရှိပါတယ်ဟုတ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြတဲ့သတင်းစာဆရာဦးစီရသူလူခွေလှူရှာသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုတိုင်းပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပြဖို့တွေနဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာပေါ်လုံးနဲ့ကိုရလာခင်ဗျာ
တင်ဆက်သူကောင်လူရဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့ဒိုင်းလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။စနေညချမ်းရဲ့အစီအစဉ်ဒီအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်။
ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးတာဝန်ရှိသူတွေအနေနဲ့ပို့ပြီးတော့တာဝန်သိသည်နဲ့ထိထိရရဆောင်ရွက်ခဲ့မယ်ဆိုရင်အခုအခါမှာကယ်လီဖိုးနီးယားမှာအကြီးကျယ်လောင်ကျွမ်းနေတဲ့တော်မီကြောင့်လူတွေအခုလောက်ထိသေဆုံးတာလူနေအိမ်တွေမီးလောင်ပျက်စီးခဲ့တာတွေဖြစ်မှာမဟုတ်ဘူးလို့သမ္မတထရမ့်ကဒီကနေ့ပြောလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကိုသွားပြီးတော့အခြေအနေတွေကိုသွားရောက်မကြည့်ရှုခင်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာလူသေဆုံးမှုအများဆုံးဖြစ်တဲ့တော်မီလောင်ကျွမ်းမှုကြောင့်အခုချိန်မှာဆိုရင်ပျောက်ဆုံးသူဦးရေဟာ1000ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူအရေအတွက်အားလည်း81ယောက်ရှိသွားပြီဖြစ်တယ်လို့ပြည်နယ်အာဏာပိုင်တွေကပြောထားပါဗျ။ Sorry အင်ရှေမင်းသားတရင်တော့ဂျမဲကရှူဂီကိုတတ်ဖို့အမိန့်ပေးခဲ့တယ်လို့ American Bow Tolling Agency CIA ကကောက်ချက်ချခဲ့ရတဲ့ပတ်သက်ပြီးတော့သူ့ကိုအစီရင်ခံထားတာမရှိသေးဘူးလို့သမ္မတထရမ့်ကပြောပါတယ်ဒါပေမဲ့လည်းဒီနေ့နှောင်းမင်းမှာတော့သူ့အနေနဲ့တည်ရမှာဖြစ်ကြောင်းပြောပါတယ်ကယ်လီဖိုးနီးယားကိုသွားဖို့အင်ဂျီတော်ကနေမထွက်ခွာခင်သူ့လေယာဉ်ပေါ်ရောက်တဲ့အခါမှာ CIA အရာရှိတွေနဲ့ဒီကိစ္စတွေပြောမှာဖြစ်ကြောင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့လည်းပြောဆိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်ခင်ဗျာပါပူဝါနယူဂီနီမှာကျင်းပတဲ့အာရှနဲ့ပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ညီလာခံတက်ရောက်နေတဲ့အမေရိကန်ဒုသမရမိုက်ဖန့်စ်နဲ့တရုတ်သမရရှီဂျင်းပင်တို့ဟာညီလာခံမိန့်ခွန်းပြောကြားခြင်းအတွင်းအမေရိကန်နဲ့တရုတ်တို့ရဲ့စီးပွားရေးရည်ရည်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ပြောကြားခဲ့ကြပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်တိုင်းဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ဖြန်တနင်္ဂနွေနေ့မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/40/51နဲ့လိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.